Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တိုင်းရဲ့2018ခုနှစ်မလ23ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ1925 32, လိုင်းလမ်းမီတာ190တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။ဒီမှာခွန်ညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါကျွန်တော်ရန်တိုင်းမှာအင်္ဂါညပိုင်းသတင်းတွေကိုတော့မအီးတန့်စင်တဲ့အတူချင်းညာပေးသွားမှာဖြစ်ပါတယ်။အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ကိုဒီကနေ့ပဲယာရုကနေဖယ်ရှားလိုက်ပြီးတော့သူနေရာမှာအမေရိကန်ဘူထောင်လိုက် Agency CIA အကြီးအကဲ Mike Pompeo ကိုအစာထိုးခန့်အပ်လိုက်ပါတယ်။ရုရှားသရှိုဟောင်းနဲ့သမီးဖြစ်သူတို့ကိုအစိမ့်နဲ့တိုက်ခိုက်မှုမှာရုရှားတို့နောက်ကွယ်ရနေပါဝင်ပတ်သက်နေတယ်ဆိုတာဖြစ်နိုင်ခြင်းအများကြီးရှိတယ်လို့ဗြိတိန်ဝန်ကြီးရဲ့ Theresa May ကပြောဆိုလိုက်ပါတယ်။ရခိုင်ပြည်နယ်အတွင်းကပြည်ပခါဒီအတွင်းမှာနိုင်ငံတကာအဆင့်ရာသုံးမြောက်တဲ့လွှတ်ရက်တွေကျူးလွန်ခဲ့ကြောင်းကုလသမဂ္ဂထိပ်တန်းရာရှိတယောက်ကပြောကြားလိုက်ပါတယ်။ဒီလိုထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာနားဆင်ရဖို့ရှိပါတယ်ဗျာ။
ဒီကနေ့ညပိုင်းသတင်းတွေဆက်သွယ်မြန်မြန်ချက်တွေထဲမှာတော့မြန်မာပြည်အတွင်း Facebook လူမှုကွန်ရက်ကနေပြီးအမုန်းစကားတွေထွက်နေတဲ့အန်ဒီယန်နဲ့ပတ်သက်လို့မြန်မာနိုင်ငံဆိုင်ရာကုလထူကိုယ်စားလှယ်ကအခုလိုပြောပါတယ
်။ I think it was used to suggest but we know that the ultranationalist Buddhists have
Miss Yanhili ရဲ့ပြောပြချက်နဲ့ဒူနာစင်နိုင်ပါတယ်တိုက်ခိုက်ဖြက်စီးခံထားရတဲ့ပူတာဝမြကြီးနာလန်ပြန်လည်ဖွင့်လှစ်ပြေဆွတ်တပြီဖြစ်လို့အစမတန်တက်နေတဲ့73စီဈေးတွေကျလာပါတယ်စည်ရေးပြိပခရှိတဲ့မွန်နဲ့ကရင်လက်နက်ကင်တိုက်ရိုက်တာနှစ်ဖွဲ့တို့ဒီကနေ့တွေ့ဆုံပြီးစည်ရေးအရှိန်လျှော့ဖို့သဘောတူလက်မှတ်ရေးထိုးခဲ့ပါတယ်နိုင်ငံတကာရေကာတာစက်ကျင်နေခန္ဓာကိုမြန်မာနိုင်ငံမှာအရက်ဖက်အဖွဲ့တော်များများကပူးပေါင်းပြီးတော့နေရာတော်များများမှာကျင်းပခဲ့ပါတယ်ဒီလိုသတင်းတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မအီတန်စင်တို့ပြပါပါမယ်ရှင
်အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ကိုဒီကနေ့ပဲယာရုကဖယ်ရှားလိုက်ပြီးသူ့နေရာမှာအမေရိကန်ဘူထောက်လှမ်းရေး Agency CIA အကြီးအကဲ Mike Pompeo ကိုအစာထိုးခန့်အပ်လိုက်ပါတယ်ဝန်ကြီး Tillerson နေရာမှာတာဝန်ယူမဲ့ CIA ညင်ကြားရေးမှူးနေရာမှာတော့ပထမဆုံးအမျိုးသမီး CIA အကြီးအကဲဖြစ်တဲ့ Gina Hassel နဲ့အစာထိုးလိုက်တာပါဝန်ကြီး Tillerson ကိုအခုချိန်မှာယာရုကနေဖယ်ရှားလိုက်တာဟာသမ္မတ Trump အနေနဲ့လာမယ့်မြောက်ကိုရီးယားနဲ့တွေ့ဆုံဆွေးနွေးမှုတွေနဲ့လက်ရှိတွားနေတဲ့ကုန်သွယ်ရေးဆွေးနွေးပွဲတွေမတိုင်ခင်လူသစ်တွေနဲ့အစားထိုးလုပ်သွားခြင်းဒါဖြစ်တယ်လို့အင်မီရောကြီးတန်းတာဝန်ရှိသူတူကဒီကနေ့မှပြောပါတယ် Rex Tillerson လုပ်ပေးခဲ့တာအတွက်ကျေးဇူးတင်ကြောင်းနဲ့ Gina Hassel က CIA ဖွဲ့ရဲ့ပထမဆုံးအမျိုးသမီးညင်ကြားမှုသစ်ဖြစ်တဲ့တာဝန်ယူသွားမှာဖြစ်တယ်လို့ Donald Trump က Twitter ဆောင်မျက်နှာကနေအစောပိုင်းမှာပြောကြားခဲ့ပါတယ်နိုင်ငံသားဝန်ကြီးဌာနရဲ့ဒုဝန်ကြီး Steve Goldstein ရဲ့အဆိုအရတော့ဝန်ကြီး Tillerson ဟာနိုင်ငံသားဝန်ကြီးဖြစ်ဆက်ပြီးရှိသွားဖို့စီစဉ်ထားတာဖြစ်ပြီးသူ့ကိုအခုလိုဖြုတ်လိုက်တဲ့အပေါ်မှာအံ့ဩနေခဲ့တယ်လို့လည်းပြောပါတယ်ဒါပြင်ဝန်ကြီးတော်ဆာဟာတမတ်ထရမ့်နဲ့စကားပြောခဲ့တာမရှိသလိုသူ့ကိုဘာကြောင့်ဖြုတ်ပြစ်လိုက်သလဲဆိုတာကိုလည်းမသိဘူးလို့သူကဆက်ပြောပါတယ်။တမတ်ထရမ့်နဲ့မစ္စတာတီလဆင်တို့ဟာကိစ္စရဲ့အတော်များများနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့လပိုင်းတွေအတွင်းသဘောထားကွဲလွဲမှုတွေဖြစ်ပေါ်ခဲ့တာဖြစ်ပါတယ်ခင်ဗျာ။
2016အမေရိကန်တမန်ရွေးကောက်ပွဲမှာရုရှားတို့ဘက်ကဝင်ရောက်နှောက်ယှက်တာရှိခဲ့ပေမဲ့လည်းထရမ့်ရဲ့မဲဆွယ်စည်းရုံးရဲ့အဖွဲ့နဲ့ပူးပေါင်းကြံစည်ရာတော့မရှိဘူးလို့အောက်ဆိုတော်စုံစမ်းစစ်ဆေးရေးကော်မတီကတင်းလာနေမှာကြေညာလိုက်တဲ့ပုံတမန်ထရမ့်ကအဝေးခံပြောဆိုလိုက်ပါတယ်။ Republican တို့ဦးဆောင်တဲ့စုံစမ်းစစ်ဆေးရေးကော်မတီကဒီကိစ္စကိုအလေးနက်ထားပြီးတော့စုံစမ်းစစ်ဆေးမှုမလုပ်ခဲ့တဲ့အတွက်ဒါဟာအမေရိကန်ပြည်သူကိုအကာအကွယ်မပေးနိုင်တဲ့လောက်ရဆိုပြီးတော့ဒီမိုကရက်တို့ကပြင်းပြင်းထန်ထန်ဝေဖန်နေစီမှာပဲဒီကြေညာချက်ကိုတမန်ထရမ့်က Twitter စာမျက်နှာပေါ်မှာစာလုံးကြီးတွေနဲ့ရေးသားပြီးတော့ဝေခံလိုက်တာပါ တမရာထရမ့်ကသူ့ရဲ့မဲဆွယ်စည်းရုံးရဲ့အဖွဲ့ကဘလို့အမားမျိုးမှမလုပ်ခဲ့ဘူးလို့လည်းထပ်လောင်းပြောဆိုထားပါတယ်လွှတ်တော်စုံစမ်းစစ်ဆေးရေးကော်မတီရဲ့ဆုံးဖြတ်ချက်ကရုရှားအရေးစုံစမ်းစစ်ဆေးမှုတွေကိုဟန်တာနှောက်ယှက်တဲ့နောက်ဆုံးလွှတ်ရတစ်ခုဖြစ်တယ်လို့အောက်လွှတ်တော်ဒီမိုကရက်တစ်ခေါင်းဆောင်နန်စီပလိုစီကပြောပါတယ်ထရမ့်ရုရှားရှုတ်တော်ပုံနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားနဲ့ရုရှားနိုင်ငံသားတို့ကိုဆွဲချက်တင်တာဒါမှမဟုတ်အပြစ်ရှိကြောင်းအမိန့်ချမှတ်ထားပြီးဖြစ်တယ်လို့အမေရိကန်ဒီမိုကရေစီရေးမှာရုရှားတို့ဝင်ရောက်နှောက်ယှက်မှုတွေကတနေ့တစ်ခြားပိုးပြီးတော့ရှင်းလင်းလာနေပြီးတော့အပြစ်မရှိတဲ့မိကုတွေပုံများလာနေတယ်လို့လည်းနန်စီပလိုစီကပြောပါတယ်
အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ဟာအာဖဂန်နစ္စတန်နိုင်ငံကိုချိုးတင်ချေညာခြင်းမရှိဘဲဒီကနေ့မှာတွားရောက်ခဲ့ပြီးတော့အာဖဂန်ဆိုးရွားနဲ့တိုက်နေတဲ့တာလီဘန်သဘုံတွေကအယူဆသဘောထားမတူတဲ့အဖွဲ့ငယ်လေးတွေဟာ16နှစ်ကြာတိုက်နေတဲ့အာဖဂန်စစ်ပွဲအဆုံးသတ်ရေးကိစ္စစိတ်ဆက်ဆွေးနွေးဖို့စိတ်ဝင်စားတယ်လို့ဖော်ပြလာကြောင်းသူကပြောကြားလိုက်ပါတယ်ကာကွယ်ရေးဝန်ကြီးမက်တစ်ဟာတာလီဘန်တွေနဲ့ညီညာရေးဆွေးနွေးဖို့လမ်းဖွင့်ပေးသွားမယ်အာဖဂန်သမ္မတအက်စရက်ဂါနီရဲ့အစီအစဉ်ကိုဆွေးနွေးဖို့အတွက်အာဖဂန်နိုင်ငံကိုတွားရောက်ခဲ့တာဖြစ်ပြီးတော့ကဘူးမျိုးကိုမရောက်ခင်အဲ့လိုပြောကြခဲ့တာပါတာလီဘန်သဘောအဖွဲ့အနေနဲ့ဆွေးနွေးပွဲသကဝိုင်းမှာထိုင်ပြီးအကုန်လုံးကိုတိုက်ခိုက်တဲ့အခြေအနေဆွေးနွေးပွဲကတော့တိတ်မဖြစ်နိုင်ဘူးလို့ဝန်ကြီးမက်တစ်ကပြောပါတယ် ။ Taliban သဘောဝင်တွေဟာအရင်ကလည်းငြင်းငြင်းသဘောတူညီမှုရနိုင်ဖို့အတွက်ဆွေးနွေးမှုတွေလုပ်ဖို့ကမ်းလှမ်းခဲ့ကြောင်း ဒါပေမဲ့ American နဲ့တိုက်ရိုက်ဆွေးနွေးဖို့ကမ်းလှမ်းခဲ့တာကြောင့်ဝန်ကြီး Mattis ကဒါကိုလက်မခံဘဲပယ်ချခဲ့ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့အောက်ခံဆိုးရွားကိုဥဆောင်စေခြင်းပြီးတော့ငြိမ်းချမ်းရေးနဲ့ပြည်လဲတင်းမြေချိုးဖောက်မှုလုပ်ငန်းစဉ်တွက်လိုအပ်တာတွေကိုပံ့ပိုးပေးစေခြင်းလေလို့လည်းသူကသတင်းတော်တွေကိုပြောပါတယ်။အောက်ခံဆိုးရွားနဲ့တာလီဘန်ကြားမှာနိုင်ငံရေးအရပြည်လဲတင်းမြေနိုင်တာကသာအောက်ခံနိုင်ငံအတွက်အလုံးစုံအောင်မြင်မှုရပြီးတော့ကိုယ်လုံခြုံရေးကိုကိုယ်ကိုင်တွယ်ဖြည့်ရှင်းနိုင်မှာဖြစ်တယ်လို့ဝန်ကြီးမတ်တက်စ်ကပြောပါတယ်ခင်ဗျာ။
ရုရှားသူချိုဟောင်းဆာဂေးစကရီပန်နဲ့တမီးဖြစ်သူယူလီယာတို့ကိုအစိမ့်နဲ့တိုက်ခိုက်ခဲ့တဲ့လို့ရမှာရုရှားတို့နောက်ွယ်ကနေပါဝင်ပတ်သက်နေတယ်ဆိုတာဖြစ်နိုင်ခြင်းအများကြီးရှိတယ်လို့ဗီဒီဝင်ကြီးချုပ်ထရီဆာမေကပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့သတင်းတစ်ပတ်ကျော်ကအင်္ဂလန်တောင်ပိုင်းဆယ်စ်ဘရီမြို့မှာအယုံကျော်ကိုထိခိုက်ခဲ့တဲ့အစိမ့်နဲ့တိုက်ခိုက်ခံရတဲ့အတွက်သူတို့နှစ်ယောက်ကိုဆွေးနွေးရတဲ့အခြေအနေနဲ့အစိုးရတင်ထားရတာပါ။အရင်ဖြစ်ပေါ်တဲ့နေရာကိုတော့ဇီဝဓာတုလက်နက်ဆိုင်ရာပညာရှင်အဖွဲ့တွေက24နာရီပတ်လုံး24နာရီပတ်လုံးကြည့်ရှုစစ်ဆေးနေပါတယ်တိုက်ခိုက်တဲ့နေရာမှာတုံ့ပြန်ခဲ့တဲ့အစိတ်ဟာ Novichok လို့ခေါ်တဲ့စစ်တပ်သုံးအဆင့်အာယုံကျော်ထိခိုက်စေတဲ့အစိတ်ဖြစ်ကြောင်းဗီတိန်ဝန်ကြီးချုပ်ထရီဆာမေကအလုပ်တော်မှာတင်းတာနေတော့ကပြောကြားလိုက်ပြီးတော့ဒါဟာရုရှားဆိုရဘက်ကဗီတိန်နိုင်ငံကိုဆန့်ကျင်တဲ့တိုက်ရိုက်ကျူးလွန်တဲ့လုပ်ရလားဒါမှမဟုတ်ဒီလိုကြောက်စရာကောင်းတဲ့အစိတ်ကိုရုရှားဆိုရကတခြားလူတွေရဲ့လက်ထဲရောက်သွားအောင်ခွင့်ပြုလိုက်တဲ့လုပ်ရလားဒီနှစ်ခုတည်းကတစ်ခုခုဖြစ်ရမယ်လို့ဝန်ကြီးချုပ်မေကပြောပါတယ်နိုဗီရှော့အစိတ်နဲ့ပတ်သက်ပြီးတော့အင်္ဂါနေ့နောက်ဆုံးထားပြီးတုံ့ပြန်ဖို့ဝန်ကြီးချုပ်မေကတောင်းဆိုထားပါတယ်တကယ်လို့ယုံကြည်လက်ခံနိုင်လောက်တဲ့တုံ့ပြန်မှုမရခဲ့ဘူးဆိုရင်ရုရှားကဗီတိန်အပေါ်အင်းအားတရားမဝင်အသုံးပြုခဲ့တယ်လို့ယူဆရမှာဖြစ်တဲ့အကြောင်းဗီဒီယိုဝင်ကြီးချုပ်ကပြောပါတယ်ရုရှားတယုံကတော့ဗီတင်ဟာအနေနဲ့ကစားနေတာဖြစ်ကြောင်းပြောဆိုခဲ့ပါတယ်။ဗီတင်ကတော့အနောက်မဟာမိတ်တွေရဲ့ထောက်ခံမှုရဖို့လုပ်နေပြီးတော့တကယ်လို့လိုအပ်လို့ရှိရင်နေတိုမြောက်အတ္တလန္တိတ်စစ်စာချုပ်ပုံမှန်5အတိုင်းပူးပေါင်းကာကွယ်မှုလုပ်ဖို့တောင်းဆိုတောက်ခံသွားမှာဖြစ်ပါတယ်။နေတိုအဖွဲ့ရဲ့စစ်စာချုပ်အရအဖွဲ့ဝင်နိုင်ငံတခုကိုတိုက်ခိုက်ရင်ကျန်တဲ့နိုင်ငံတွေအားလုံးတိုက်ခိုက်တာဖြစ်တယ်လို့သတ်မှတ်ထားတဲ့အတွက်ကျန်တဲ့နိုင်ငံတွေကလည်းဒေသအတွင်းမှာလုံခြုံရေးကိုပြန်ထိန်းသိမ်းဖို့အတွက်အတူတကွလှုံ့ဆော်ကြဖို့အဖွဲ့ဝင်နိုင်ငံတွေကသဘောတူထားရတယ်ဖြစ်ပါတယ်။
ဒီရအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်ဖြူရီကနေအင်္ဂါနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ရခိုင်ပြည်နယ်ကပဋိပက္ခတွေအထွေမှာနိုင်ငံတကာအဆင့်ရာဇဝမှုမြောက်တဲ့လုပ်ရည်တွေကျူးလွန်ခဲ့ကြောင်းကုလသမဂ္ဂထိပ်တန်းအရာရှိတယောက်ကပြောကြားလိုက်ပါတယ်။ရွှေညာမွတ်စလင်တွေပေါ်မှာတပ်ဖြတ်မှုညှဉ်းပန်းနှိပ်စက်မှုအာရမဖြူကျင်မှုခွဲခြားဆက်ဆံမှုစတဲ့လူခွင့်ချိုးဖောက်မှုတွေကျူးလွန်ပြီးရှင်းလင်းဖယ်ရှားဖို့ကြိုးပမ်းခဲ့တဲ့သတင်းချက်လက်တွေရရှိခဲ့ကြောင်းလူမျိုးတုံးတပ်ဖြတ်မှုကာကွယ်ရေးကုလသမဂ္ဂအထူးကိုယ်စားလှယ်အာရမဂျန်ကသတင်းတပတ်ကြာဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်အဆုံးသတ်အဖြစ်ဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုခဲ့ပါတယ်။ဆိုးဝါးတဲ့လူခွင့်ချိုးဖောက်မှုတွေကိုတတ်သိပြနိုင်ပြီးဆိုရင်တော့လူမျိုးတုံးတပ်ဖြတ်မှုကျူးလွန်ရာရောက်နိုင်ကြောင်းလည်းသတိပေးခဲ့ပါတယ်။လူသားတို့အပေါ်ကျူးလွန်တဲ့ရာဇဝတ်မှုဒါမှမဟုတ်လူမျိုးတုံးတပ်ဖြတ်မှုကျူးလွန်ကြောင်းမဆုံးဖြတ်နိုင်သေးခင်မှာလည်းလက်ရှိကြုံတွေ့နေရတဲ့အချက်တွေကိုအချိန်မဆိုင်ပဲဖြေရှင်းဖို့လိုအပ်တဲ့ကြောင်းတိုက်တွန်းခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့ဩဂတ်စ်လနောက်ပိုင်းကလုံခြုံရေးကိစ္စကဏ္ဍကိုစီးနှင်းတိုက်ခိုက်ခဲ့တဲ့ ARS ၏အစိုးရအုပ်စုကိုမြန်မာလုံခြုံရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရမှာလူခွင့်ချိုးဖောက်မှုတွေကျူးလွန်ခဲ့ကြောင်းကုလသမဂ္ဂအပါအဝင်နိုင်ငံတကာကစွပ်စွဲထားပါတယ်။မြန်မာစစ်တပ်ကတော့နိုင်ငံတကာကစွပ်စွဲနေလို့လူခွင့်ချိုးဖောက်မှုတွေမရှိကြောင်းငြင်းဆန်ထားပြီးတော့လူခွင့်ချိုးဖောက်မှုကျူးလွန်သူတပ်ဖွဲ့ဝင်တချို့ကိုလည်းအေးအေးယူတာတွေလုပ်ခဲ့တာပါ။ကုလသမဂ္ဂအစိုးရတာဝန်ရှိသူတွေနဲ့လူခွင့်လှုပ်ရှားသူတွေကတော့ရခိုင်ပြည်နယ်ကလူခွင့်ချိုးဖောက်မှုတွေဟာကြီးမားတဲ့ရာဇဝတ်မှုမြောက်တဲ့လုပ်ရည်တွေဖြစ်တာကြောင့်နိုင်ငံတကာအစိုးရစုံစမ်းစစ်ဆေးဖို့ကိုလည်းတိုက်တွန်းနေကြတာဖြစ်ပါတယ်ခင်ဗျာ
။မြောက်ကိုရီးယားပြောဆိုထားတဲ့အတိုင်းနျူကလ িয়ার လက်နက်အစီအစဉ်ရဲ့ဆဲမဲ့အရေးလက်တွေ့ဆောင်ရွက်ဖို့အတွက်ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကတောင်းဆိုလိုက်ပါတယ်။တောင်ကိုရီးယားအမျိုးသားထောက်လှမ်းအကြီးအကဲဆုန်ဟူးနဲ့ဝန်ကြီးချုပ်အာဘေတို့ဒီကနေ့ဒိုချိုမြို့မှာတွေ့ဆုံပြီးခုလိုပြောဆိုလိုက်တာဖြစ်ပါတယ်။တောင်ကိုရီးယားမျိုးသားထောက်လှမ်းအကြီးအကဲဆုန်ဟူးနဲ့အမျိုးသားလုံခြုံရေးအကြီးအကဲချုံဦးယုံတို့ဟာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းနဲ့ဆွေးနွေးဖို့ပြီးခဲ့တဲ့သတင်းပတ်တုန်းကမြောက်ကိုရီးယားကိုသွားရောက်ခဲ့ပါတယ်။ ကိုရီးယားကနေဆင်းတဲ့80ပြည်နှစ်တည်တုန်းကမြောက်ကိုရီးယားတရှိရီကိုလေ့ကျင့်ပေးဖို့ဆိုပြီးတော့မြောက်ကိုရီးယားကဖန်ဆီးခဲ့တဲ့ဂျပန်နိုင်ငံသားတွေအရေးကိစ္စကိုလည်းဖြေရှင်းလို့ရတဲ့အကြောင်းဂျပန်ဝန်ကြီးချုပ်ကပြောပါတယ်။မြောက်ကိုရီးယားကမေဆိုင်စမ်းသမ္မတကိုခေတ္တရင်နာထားမယ်လို့ကတိပေးထားပြီးတဲ့နောက်မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအနေနဲ့နျူကလ িয়ার လည်းနဲ့အစီအစဉ်ဆုံးသက်ရေးတောင်ကိုရီးယားသမ္မတဒေါ်နယ်ထရမ့်တို့နဲ့တိကျနှစ်နိုင်ငံတွေ့ဆုံဆွေးနွေးပွဲလှုပ်ဆောင်သွားဖို့သဘောတူထားပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်ကတောင်ကိုရီးယားသမ္မတမွန်ဂျေအင်နဲ့ဧပြီလမှာတွေ့ဆုံမှာဖြစ်ပြီးတော့အမေရိကန်သမ္မတထရမ့်နဲ့မိသားစုမှာတွေ့ဆုံမှာဖြစ်ပါတယ်။
ဒေါ်လာ14.28တန်းနီးပါးတန်ဖိုးရှိတဲ့မောင်းသူမဲ့ဒရုန်းယာဉ်တွေကိုဒီကနေ့မှလက်ခံရရှိခဲ့ပါတယ်။စကန်အီဂယ်လို့နာမည်ပေးထားတဲ့မောင်းသူမဲ့ဒရုန်းယာဉ်6ဆင်းကိုမနီလာမြို့မှာဒီကနေ့ပြုလုပ်တဲ့အခမ်းအနားတွင်ပြသထားပြီးတော့နိုင်ငံတောင်ပိုင်းကဆက်သွေးကြော်တွေကိုတိုက်တဲ့နေရာမှာသဘောတိုက်တဲ့နေရာနဲ့သဘောဘေးရန်နေရာတွေကိုယင်ဆိုင်တဲ့နေရာမှာအသုံးပြုဖို့အတွက်ဖြစ်တယ
ကြမှုမှာသေဆုံးသူရေအတွက်ဟာအခုနောက်ဆုံး50လောက်ထိတိုးလာနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကနေနီပေါ်နိုင်ငံကိုပြန်တန်းလာတဲ့ဒီခီးတဲ့တင်လေးဟာကတ်မန်ဒူလေဆိပ်ကိုဆင်းဖို့ကြိုးစားနေချိန်မှာမိလောင်ပောက်ကွဲခဲ့တာပါ။လေယာဉ်မတော်တဆမှုကြောင့်တနင်္ဂနွေလုံးဝမ်းနေခဲ့ရတဲ့အချိန်နီပေါ်ဝန်ကြီးချုပ်ကတ်ကာဖရာဆက်ရှာမာအိုလီကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာအခြေစိုက် US Bangla ဖြစ်ပါတယ်ဒီ US Bangla လေးချောင်းအကြီးကဲအင်မာအာဆစ်ကတော့ကတ်မန်ဒူလေဆိပ်ကလေချောင်းထိန်းသိမ်းရေးဌာနကနေပြီးတော့ဒီလေရင်ဆင်းသက်ဖို့အတွက်အချက်ပြရမှာအမှားရေလုပ်ခဲ့တယ်လို့ဆွဆွဲခဲ့ပါတယ်ဒါပေမဲ့လည်းလေရင်ခွေတာဝန်ရှိသူကတော့လေရင်မစင်းခင်မှာအဆအဆအဆင်ပြေနေတဲ့အကြောင်းလေရင်မှုကပြောခဲ့တယ်လို့လည်းပြောဆိုထားပါတယ်
ပေါ်ဆိုင်ဝန်ကြီးချုပ်ရာမီဟမ်ဒါလာကာဇာကမ်းမြောင်ဒေသကိုမနေ့ကတောက်ရောက်ခဲ့စဉ်အတွင်းပောက်ကွဲမှုဖြစ်ပွားခဲ့တာကြောင့်သူ့ကိုတင်ဆောင်လာတဲ့ရင်နှန်းကကားအတော်များများနဲ့ထိခိုက်ပျက်စီးသွားခဲ့ပါတယ်။ပေါ်ဆိုင်ဝန်ကြီးချုပ်ရဲ့ရင်နှန်းဟာကာဇာကမ်းမြောင်ဒေသမြောက်ပိုင်းကိုဖျက်ချော်ဝင်ရောက်ခဲ့ပြီးနောက်အခုလိုပောက်ကွဲမှုဖြစ်ပွားခဲ့တာပါ။ကာဇာကမ်းမြောင်ဒေသကိုတော့ပါလက်စတိုင်းစစ်သွေးကြွအဖွဲ့ဖြစ်တဲ့ဟာမတ်စ်အဖွဲ့ကထိန်းချုပ်ထားတာပါ။ပေါ်ဆိုင်ဝန်ကြီးချုပ်ဟမ်ဒါလာကတော့တစုံတရာထိခိုက်ဒဏ်ရာရခြင်းမရှိဘဲပောက်ကွဲမှုဖြစ်ပွားပြီးတိတ်မကြခင်မှာပဲရည်သူတန်းစင်တဲ့ဆက်ယုံဖွံ့ဖွဲကိုတက်ရောက်ခဲ့ပါတယ်။မွန်ကြီးကျိုးရဲ့ဖာဒါပါတီကတော့ဒီပောက်ကွဲမှုဟာဟမတ်စ်အဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့ပြောကြားလိုက်ပြီးဒါဟာတရားပေါ်ကြောင်တဲ့တိုက်ခိုက်မှုဖြစ်တယ်လို့လည်းပါလက်စတိုင်းသမ္မတမမုအဘတ်ရဲ့ပြောခွင့်ရကပြောကြားလိုက်ပါတယ်ခင်ဗျာ
။အင်္ဂါနေ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရရနိုင်တဲ့မတ်ဤတန်စင်တို့ကြီးညာပေးသွားတာပါ။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဇက်တိုက်နားဆင်ရပါမယ်ရှင်။မြန်မာနိုင်ငံမှာ Facebook သုံးပြီးအမုန်းစကားတွေဖြန့်နေတဲ့ NDA နဲ့ပတ်သက်လို့ကုလသမဂ္ဂကြွန့်ကျင်သူတွေကသတိပေးလိုက်ပါတယ်။အစွန်းရောက်သဘောထားရှိသူတွေကလူနည်းစုတွေပေါ်မုန်းတီးလာအောင်လှုံ့ဆော်တာတွေကြဲကြဲပြန့်ပြန့်ဖြစ်လာနေတာဟာသတင်းချက်လက်ရရှိခွင့်အားနည်းချက်ကြောင့်လို့လဲမြန်မာသတင်းသမားတွေကမြင်ကြတဲ့အကြောင်းမတ်တန်ကီထိုက်ကစူးစီးတင်ပြထားပါတယ်ရှင်
။မြန်မာပြည်တွင်းမှာလူမကွန်ရဲ့ Facebook ကိုသုံးပြီးရိုဟင်ဂျာတွေလူနည်းစုတွေအပေါ်ကိုအမုန်းတရားတွေလှုပ်ဆော်နေကြတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကမှတ်ချက်ပေးပြောဆိုလိုက်ပါတယ
်။ I think it was used to convey public messages.But if we know that the ultranationalist Buddhists have
Facebook ကိုလူလူကြားမှာချိတ်ဆက်ဖို့တုံးနေဆိုပေမဲ့လေဗုဒ္ဓဘာသာဝင်အစိုးရမျိုးချစ်တွေမှာသူတို့ကိုယ်ပိုင် Facebook အကောင့်တွေရှိတာပြီးတော့ရိုဟင်ဂျာတွေတခြားတိုင်းရင်းသားလူနည်းစုတွေအပေါ်မှာမုန်းတီးမှုတွေအကြမ်းဖက်မှုတွေကိုလှုံ့ဆော်နေကြတာပါ Facebook ကိုတုံးဖို့မူလရည်ရွယ်ချက်ထက်အခုခါမှာကြောက်ရွံ့စရာဖြစ်လာနေပါတယ်
မနေ့တနင်္လာနေ့ကသတင်းစာရှင်းလင်းပွဲအတွင်းကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီကပြောဆိုခဲ့တာပါကုလသမဂ္ဂရဲ့လွတ်လပ်တဲ့မြန်မာဆိုင်ရာအချက်လက်ရှာအဖွဲ့ရဲ့အကြီးအကဲမာဇူကီဒါရုစမန်ကလည်းမြန်မာနိုင်ငံတွင်းအမုန်းစကားတွေပြန့်ပွားနေမှုမှာ Facebook ဟာအဓိကအခန်းကဏ္ဍကပါဝင်နေတယ်လို့မနေ့ကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုခဲ့ပါတယ် Facebook ကိုသုံးပြီးအမုန်းစကားတွေဖြန့်ဝေနေတယ်ဆိုတဲ့အပေါ်ပင်မြန်မာရဲ့အတွင်းရေးမှုဥဟန်စောကလည်းသဘောတူပါတယ
်ဟိုဒီမျိုးပင်ရဲ့ဆိုင်မနာတွေပေါ်မှာလူမိုးစကားလို့ဆိုတဲ့တကယ်တူပြောဆိုတဲ့ဟာတွေတွေ့ရတယ်ဆိုတာဟုတ်ပါတယ်ပေါ့နော်။ဟိုအုပ်စုတစ်ခုပေါ့နော်။အဖွဲ့တစ်ခုကနေပြီးတော့ဟိုဥတည်ပြီးတော့လုပ်နေတဲ့ဟာအကောင့်အတူဖွင့်ပေါ့နော်။အဲ့လိုမျိုးဖွင့်ပြီးတော့လုပ်နေတဲ့အားလုံးကိုကျွန်တော်တွေ့ရတယ်ဆိုတဲ့ဟာတော့ဟိုဒီဆွေးနွေးပုံမှာကျွန်တော်တွေ့နေရတယ်ဆိုတာမှန်ပါတယ
်။ကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ကတော့လူမှုကွန်ရက် Facebook ဟာအစိုးရအာဏာပိုင်တွေရဲ့
အစိတ်အပိုင်းတစ်ခုအနေနဲ့ဖြစ်နေတယ်လို့လည်းထောက်ပြသွားပါတယ
်။ All everything is done through Facebook in Myanmar. People communicate through Facebook, but it's the government structures.
မြန်မာနိုင်ငံမှာတော့ Facebook ကနေတဆင့်အားလုံးလုပ်နေရပါလူတွေက Facebook ကနေတဆင့်ဆက်သွယ်ကြတယ် Facebook ဟာမြန်မာအစိုးရရဲ့အစိတ်အပိုင်းတစ်ခုလည်းဖြစ်ပါတယ်အစိုးရရဲ့သတင်းအချက်အလက်စင်တာပြည်သူကိုပြောချင်တဲ့သတင်းစကားကိုလည်း Facebook ကနေတဆင့်တင်ပြတာပါဒါကြောင့်မြန်မာပြည်သူလူထုကြားမှာရောအစိုးရဝန်ထမ်းတွေအတွက်ရော Facebook ကအင်မတန်မှအရေးကြီးတဲ့အစိတ်အပိုင်းကြီးဖြစ်နေပါတယ်
Facebook ပေါ်မှာအကောင့်အတုတွေစိတ်ကြိုက်ဖွင့်ပြီးလူလူချားမှာအမုန်းတရားတွေအကြမ်းဖက်မှုတွေဖြန့်ဝေနေနိုင်တဲ့အခြေအနေပိုပြီးဆိုးဝါးနေရတဲ့အကြောင်းရင်းကမြန်မာလူလူချားတရင်အချက်လက်ရပိုင်ခွင့်အားနည်းခြင်းကြောင့်လည်းဖြစ်တယ်လို့ပင်မြန်မာရဲ့အတွင်းရေးမှူးဦးဟန်စောကထောက်ပြပါတယ
်ဒီလိုဖြစ်လာတဲ့အခါမှာတခုတွေ့ရတဲ့အားဖြင့်ဆိုတော့ right information မရှိတာရယ်နောက်ပြီး access information ကောင်းကောင်းမရှိတာရယ် right information ကောင်းကောင်းမရှိတာပေါ့နော်ဒီ information တစ်ခုကိုမှန်လားမှားလားဆိုတော့တကယ် source မှာသွားပြီးတော့မကြည့်နိုင်တဲ့အနေအထားရှိတယ်ဒါတကယ်ပဲအစ်စ်လားအတူလားဆိုတဲ့ဟာကိုမခွဲခြားနိုင်တဲ့ဟာအဲ့ချက်တော့လည်းပ
ါကဘာတလွားအလွယ်တကူချိတ်ဆက်ဆက်သွယ်နိုင်ရည်ရွယ်တဲ့လူမှုကွန်ရက် Facebook ပေါ်မှာအမုန်းတရားဖြန့်ဝေမှုမျိုးတွေးတဲ့အတန်ယူအကြမ်းဖက်မှုတွေသတင်းမှားတွေအပါအဝင်လူမှုအတိုင်းဝိုင်းချမတင့်လျော့ဘူးလို့ Facebook ကဆုံးဖြတ်ရင်တော့ဒါတွေကိုဖျောက်ချအကောင့်တွေကိုပိတ်သိမ်းတာမျိုးတွေလှုံ့ဆော်နေတာပါဒါပေမဲ့ကျူးလွန်မှုတွေကို Facebook ကို report လုပ်မှ Facebook ကစဉ်းစားသုံးသပ်တာဖြစ်ပါတယ်ဒီလိုချိုးဖောက်မှုတွေကျူးလွန်မှုနဲ့ပဲဖုန်းတော်ကြီးဦးဝီရသူရဲ့ Facebook အကောင့်ကိုလည်းပိတ်သိမ်းခံခဲ့ရပါတယ်ကုလသမဂ္ဂအရာရှိတွေရဲ့ Facebook အသုံးပြုမှုနဲ့ပတ်သက်ပြီးပြောဆိုချက်တွေကိုတော့Facebook ရဲ့ပြောခွင့်ရသူကအမုန်းတရားတွေဖြန့်ဝေနေတာတွေကိုတားဆီးနိုင်ဖို့ကြွမ်းကျင်သူတွေအကူအညီနဲ့အတတ်နိုင်ဆုံးစူးစမ်းနေတဲ့အကြောင်း AFP သတင်းဌာနကိုပြောဆိုခဲ့ပါတယ်။မြမအစိုးရပြောခွင့်ရသူဦးစော်ထေးကတော့အားဆိုတဲ့အတုံးနှုံးနဲ့ရိုဟင်ဂျာတွေကိုအတိုးကောက်ရည်ညွှန်းပြီး our lobbyists, our activists, our supporters တွေဟာလည်းကမ္ဘာတဝန်းသတင်းမှားတွေဖြန့်ချီရမှာFacebook အပါအဝင်အင်တာနက်လူမှုကွန်ရက်တွေကိုအသုံးပြုနေကြောင်းဒီကနေ့ပဲပြောဆိုခဲ့ပါရရှင
်။မတင်ကြီးထိုက်ပြပြသွားတာပါရှင်။အခုတော့မြကြီးနောက်ဖူတာကိုကာလန်ပြန်ဖွင့်ခဲ့တဲ့အတွက်73စီစီးတွေကြာလာတယ်ဆိုတဲ့အကြောင်းပြောပြပါမယ်။ကချင်ပြည်နယ်မြကြီးနောက်ဆွန်ပရာဘုံဖူတာကိုလမ်းပိုင်းတိုက်ခိုက်ဖျက်ဆီးခံရတာတွေပြန်လည်ပြုပြင်ပြီးဖြစ်လို့ကုန်တင်ရင်တန်းတွေစပြီးတော့သွာလာနေနိုင်ပြီဖြစ်ပါတယ်။အခုလိုကားလမ်းပြန်ပွင့်သွားတဲ့အတွက်ပူတာဟိုမြို့မှာအဓိကရှားပါနေတဲ့73စီဈေးနှုန်းတွေလည်းပြန်ပြီးတော့ကျဆင်းလာနေပါတယ်။လောလောဆယ်ရင်တန်းတွေသွာလာနေပြီမဲ့ဆိုင်ကယ်တွေကိုတော့လုံခြုံရေးအခြေအနေရကန့်သတ်ထားပါတယ်ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကပြောပြမှာပါရှင်။
ဟုတ်ကဲ့ဇန်နဝါရီလကုန်ပိုင်းကလန်ဒတာရီဖြစ်စည်းခံရတာကြောင့်အဆက်အသွယ်ပြတ်တောက်ခဲ့တဲ့မြစ်တီနာဆွန်ပရာဘွန်ပူတာအိုလမ်းပိုင်းကိုမတ်လ9ရက်နေ့မှာပြန်လည်ပြုပြင်နိုင်ခဲ့ပြီး10ရက်နေ့မှာမြစ်တီနာကနေပူတာအိုကိုကုန်တင်ရင်တွေစတင်တွားရောက်နိုင်ခဲ့ပြီဖြစ်ပါတယ်ဒီလိုကုန်စီတွေတင်ပို့နိုင်ခဲ့တဲ့နောက်ပူတာအိုမြို့မှာ73စီဈေးနှုန်းတွေပြန်လည်ကျဆင်းလာပြီလို့ပူတာအိုမြို့ကန်တဦးကပြောပါတယ
်10ရက်နေ့ရောက်ကုန်တင်နေတဲ့စက်စီနည်းနည်းကြောင်းတာစက်စီကအခုက9,800လောက်ရှိတယ်ဒီကလောင်းကိုအရင်ဈေးထားတဲ့အချိန်ကတော့4,000ကျော်4,200ဒီကလောင်း4,200ရှိတဲ့ကစားတော့တော့မရှိတဲ့ဘက်အရင်ကကလေးကလောင်းသားရဲ့အကြီးကြီးတဲ့ကစားတဲ့ဘက်တော့ဟိုကမတက်ဘူးခက်ခဲတော့မရှိဘူး
ပြည်တော်စုကြံခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီပူတာအိုခရိုင်ဥက္ကဋ္ဌဦးချံကြုံစားကလည်းလက်ရှိအခြေအနေကိုအခုလိုပြောပါတဲ့
တောက်လျှောက်ဝင်နေတယ်တောက်လျှောက်ဒါတော့တောက်လျှောက်ဝင်ဒါမတော်ရင်တန်းပါတာရက်သက်ကားတွေလည်းစားတယ်။ဒီကတော့ဒီဘုံကတော့$100လောက်စားတယ်။အလီလီဝင်တဲ့ခါကျတော့ဘယ်လောက်စားဘူးကပြောလို့မရဘူး။စစ်တုံးစီများပါပဲ။စစ်တုံးစီကတော့တော်ကြသွားပါပြီ။ဒီသပလင်းကသလုံးပေါ့နော်။ဒီသလုံးကတောင်းအခုက1,500ကျပ်သွားပြီ။တခြားစားတော့ကုန်တယ်ရောအနေချင်းအဲ့လိုကြတာတွေ့ရတယ်။ကိုလီရင်တန်းနေမနာတော့ပြည်သူလူထုအတွက်နိုင်ငံအသက်ရှင်ချောင်သွားတယ်လို့နော်။
ဖေဖော်ဝါရီလ23ရက်နေ့ကတော့လမ်းပန်းဆက်သွယ်ရေးပြတ်တောက်ပြီး73စီနဲ့ကုန်စည်နှုန်းတွေမြင့်တက်ခဲ့တာကြောင့်ပူတာအိုဒေသခံပြည်သူ300လောက်ဟာလန်ဒတာတွေဖြစ်စည်းတာကိုချက်ချင်းရပ်ဖို့ငင်းကြဲရေးအ мян တိဆောက်ဖို့နဲ့လန်ဒတာနဲ့စစ်ရန်တရားတွေကိုဖြစ်စည်းတဲ့ KIA ကိုရှုံ့ချကြောင်းဆန္ဒထုတ်ဖော်ခဲ့ကြပါတယ်။ကာလန်ပိုင်းကိုပြန်လည်ပြုပြင်ပြီးအသုံးမပြုနိုင်ခင်ကတော့ပူတာအိုမြို့ကိုတမ်ရော့လီရင်နဲ့ကုန်ပစ္စည်း5ချိန်တင်ပို့ခဲ့ရပါတယ်။
ရင်တန်းတွေတွာလာနိုင်ပေမဲ့လုံချုံရေးအခြေအနေအရစိုက်ကယ်တွေတွာလာတာကိုကန့်တတ်ထားတယ်လို့ဦးချန်ကျုံစားကစစ်ပြောပါတယ်။စိုက်ကယ်တွေကလုံချုံရေးအရသူကမပြုတ်တဲ့အပိုင်းတွေတော့ရှိတယ်။ဒါဆိုရင်တပ်ပွဲတွေကလူကြီးလူသားမနေပါသမှုရှိတယ်နော်။ဒီလိုလူတို့ရဲ့ဟိုလုံချုံရေးအရပေါ့ဗျာ။အဲ့ဒါလေးတွေတော့ရှိတယ်။ပြီးတော့စိုက်ကယ်စစ်ဆေးတင်းတာလူပါ냐လို့ဆိုတာကအဲ့လိုပေါ့ဗျာ။
ြပါတယ်မြစ်ကြီးနားဆွန်ပရာဘုံပူတာအိုလမ်းပိုင်းကလန်ဒဒါရီဖြစ်စည်းတိုက်ခိုက်ခံရတာဟာကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ကတနိုင်းဒေသမှာရွှေနဲ့ပရင်တူးဖော်တာကိုတမ်ရော်ကရှင်းလင်းခဲ့တဲ့အတွက်လက်တုံ့ပြန်တာဖြစ်ကြောင်းတမ်ရော်ကသတင်းထုတ်ပြန်ထားပါတယ်KIA ဘက်ကတော့တမရော်ကထိုးစစ်ဆင်တိုက်ခိုက်လာတဲ့အတွက်စီရေးလူအချက်အရဆောင်ရွက်ရတာဖြစ်ကြောင်းတုံ့ပြန်ထားပါတယ်
။ကိုမိုးစောဆောင်စံတင်ပြခဲ့တာပါရှင်။မကြသေးခင်ကစီရေးတင်မှမှုတွေကြုံခဲ့ရတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့နှစ်ဖွဲ့ဖြစ်တဲ့မွန်ပြည်သက်ပါတီနဲ့ကရင်အမျိုးသားအစည်းအရုံးတို့ပြည်ပခန့်တွေဖြည့်ရှင်ဖို့ဒီကနေ့ဖရားသုံးစုမျိုးမှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဒီတွေ့ဆုံမှုအတွင်းနှစ်ဖက်စီရေးအရှင်ရှော့ချဖို့နဲ့အောက်ခြေအဆင့်ကိုပြန်လဲချပြဖို့နှစ်ဖက်ကိုယ်စားလှယ်ခေါင်းဆောင်တွေသဘောတူခဲ့ကြပါတယ်။ကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ VOA ထိုင်းအခြေစိုက်သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါရဲ့ရှင်
။ဟုတ်ကဲ့ပါ။မွန်ပြည်တက်ပါတီနဲ့ KNU ကရင်မျိုးရာစီယုံကိုယ်စားလှယ်ဖွဲ့တို့ဒီကနေ့တွေ့ဆုံဆွေးနွေးမှုအရနှစ်ဖက်သဘောတူညီချက်တွေကိုတော့မွန်ပြည်တက်ပါတီကိုယ်စားလှယ်သူ့ပုံမူကြီး M စိုက်ချန်းကအခုလိုပြောပါရယ်။
ဟုတ်ကျွန်တော်တို့ဆွေးနွေးပြီးလို့ရှိရင်တော့နှစ်ဖက်တပ်ပေါ့နော်တင်မမှုလျှော့ချရေးအနေနဲ့ကြတော့ကျွန်တော်တို့ကတော့သက်ဆိုင်ရာအစ်စ်အစ်စ်အလိုက်ကိုကိုယ်နေရာမှာဆိုပဲကိုပြန်ပြီးတော့တတ်ဆွဲဖို့အဲ့တော့စီရေးချိန်လျှော့ချဖို့တော့သဘောထားလေးတော့နှစ်ခုနှစ်ဖက်ကိုကျွန်တော်တို့ကတော့အတိမတ်ပြုထားပါတယ်ခင်ဗျအောက်ခြေစစ်စစ်ကိုလည်းပြန်ပြီးတော့ညွှန်ကြားဖို့တော့ပြောထားပါတယ်ခင်ဗ
ျရရှိခဲ့တဲ့သဘောတူညီချက်တွေကို KNU ကုစလေခေါင်းဆောင်ဒူပလိုက်ရခရဥသာစောရွှေမောင်းနဲ့မွန်ပြည်တက်ပါတီကုစလေထဝဲခရဥသာနိုင်ညာထွန်းတို့ကလည်းလက်မှတ်ရေးသူခဲ့ကြတာပါဒီလ၄ရက်နေ့တနင်္လာရီတန်းရေဖြူမြို့နယ်အလဲစခန်းကြေးရွာရှိဘက်မှာမွန်ပြည်တက်ပါတီနဲ့ KNU သက်မှားလေးသက်ဖွဲ့တို့အကြားထိတိုက်တွေ့ဆုံခဲ့တယ်လို့ပြီးခဲ့တဲ့ဖေဖော်ဝါရီလ24ရက်နေ့တုန်းကလည်းမွန်ပြည်တက်ပါတီဗဟိုဝန်ကျင်ဒေသရေချောင်းများဘက်မှာတိုက်ခုံလုပ်နေတဲ့ KNU ကရင်မျိုးရာစီယုံသက်မှား6လက်အောက်ခံတိုင်းရင်း16သက်ဖွဲ့နဲ့မွန်ပြည်တက်ပါတီဗဟိုလုံခြုံရေးသက်ဖွဲ့တို့ကြားစီရေးထိတွေ့မှုဖြစ်ပွားခဲ့တာပါရေချောင်းများပဲသိဆုံးလုပ်နေတဲ့ဖွဲ့ဟာ KNU စစ်ဖွဲ့တို့ဖြစ်ပေမဲ့လည်း KNU ရဲ့ညွန်ကြားချက်ကြောင့်မဟုတ်ဘူးလို့ KNU ကိုယ်စားလှယ်ကနေပြောဆိုခဲ့ကြောင်းမွန်ပြည်တက်ပါတီထဝဲခရိုင်ဥက္ကဋ္ဌနိုင်ညာထုံးကမွန်ပါလာနဲ့ခုလိုပြောပါတယ
်ပွင့်မှန်ပလန်လို့ညတော့နေမှာအဲ့မဲ့တောင်းတောင်းလာမာဂျူပေါ်တောင်းမာကောကတမွန်ငူပေါ်ထတာပေါ်ကောကအဲ့တော့သနော့ဟော့ကောတော့နေတော့ရာဟာ
သူပြောတော့တဲ့ကတော့ကျွန်တော်တို့ကနေသူတို့ကိုကိုဝေးလင်းလင်းမေးထားတာရှိတယ်နလပိုင်း24ရက်နေ့ကတိုက်ပွဲဖြစ်တဲ့တပ်ဖွဲ့3လပိုင်း4ရက်နေ့ကဖြစ်တဲ့တိုက်ပွဲမှာပါဝင်တဲ့တပ်ဖွဲ့တွေဟာ KNU တပ်ဖွဲ့တွေလားဘဒုတပ်ဖွဲ့လဲကျွန်တော်တို့မေးလာတယ်သူတို့ဘလို့ဖြစ်လဲဆိုတော့တပ်ကတော့သူတို့ KNU တပ်ပဲဒါပေမဲ့ဒီတပ်ဖွဲ့တွေရဲ့လှုပ်ဆောင်ချက်တွေဟာသူတို့ညွန်ကြားချက်ရလှုပ်ဆောင်တာမဟုတ်ဘူးဖြည့်ရှင်းချက်ပေးလာတယ်လို့ဆိုပြီးမွန်ပါနာနဲ့ပြောဆိုသွားတာပါဒီတိုက်ပွဲတွင်မွန်ပြည်တက်ပါတီဘက်ကလက်နက်နှစ်လက်သိမ်းဆည်းရရှိခဲ့ပြီးတိုက်ခုတ်သမားတို့ကိုဖမ်းဆီးရခဲ့ပါတယ်KNU တပ်ဖွဲ့ဝင်တချို့နဲ့စီးပွားရေးလုပ်ငန်းရှင်တွေနဲ့ပူးပေါင်းပြီးတော့တစ်ထုတ်လုပ်တာဖြစ်တယ်လို့ဖန်စီခန္ဓာရသူအေယာဝတီတိုင်းကပူသောမြို့နယ်ဖရလာကျေးရွာစာတိတစ်ခုတ်လုပ်တာကုစုရွှေကအခုလိုပြောပါတယ
်ကျွန်တော်ခိုင်းရတာခင်ဆောင်ကိုပဲခိုင်းတယ်အခင်ဆောင်ကလည်းအိုက်ပူဖိုးဒီ KNU ကလိုပြောတာပဲတောက်တူဘလိုမှတ်တယ်ကျွန်တော်ကတော့တော်တော်လက်နက်အဖွဲ့အစု
မိုးပြင်းနဲ့တနင်္လာရီတိုင်းဒေသကြီးစရေချောင်းပြားစုံမောင်ကျေးရွာရှိဘက်ခွန်နမာကွာဝီးဒေသမှာပြီးခဲ့တဲ့ဇန်နဝါရီလအတွင်းကတိတ်ခိုးထုတ်နေတဲ့တိတ်ခိုးသမား32ဦးနဲ့တကွဆက်ရန်များတွေကိုမွန်ပြည်တက်ပါတီဘက်ကဖမ်းဆီးမိခဲ့ပါတယ်ဖမ်းဆီးခံရတဲ့သူတွေကို KNU ဘက်ကကတိဝန်ခံချက်နဲ့ပြန်လည်အပ်ခဲ့ပေမဲ့ဖေဖော်ဝါရီလမှာတဖန်တိတ်ခိုးထုတ်မှုတွေဖြစ်ပွားလာလို့မွန်ပြည်တက်ပါတီဘဟုလုံခြုံရေးတပ်ဖွဲ့တွေနဲ့ပဋိပက္ခဖြစ်ပွားလာခဲ့တာပါဒီလိုနှစ်ဖက်တပ်ဖွဲ့တွေစိုက်ပွဲဖြစ်ပွားနေမှုကြောင့်မွန်ပြည်တက်ပါတီနဲ့ KNU အောက်ခြေဒေသတွင်းမှာစစ်ရေးပြင်ဆင်မှုတွေရှိနေလို့ဒေသခံတွေစိုးရိမ်မှုတွေဖြစ်ပွားနေပါတယ်။မလာ၃ရက်နေ့တုန်းကမွန်ပြည်နယ်မှုတုံမြို့နယ်တွင်းမှာ KNU တပ်ဖွဲ့တွေနဲ့လက်နက်ကန်အဖွဲ့တို့တို့ပြစ်ခတ်မှုဖြစ်ပွားခဲ့ပါတယ်။ဒီစစ်ရေးပဋိပက္ခဟာမွန်ပြည်တက်ပါတီတပ်ဖွဲ့ဝင်တွေနဲ့မဟုတ်ဘူးလို့ဒုဗိုလ်မှူးကြီး M ဆက်ချန်းကအခုလိုပြောပါတယ်
အဲ့ဒီမှုတုံမှာဖြစ်မဲ့ကကျွန်တော်တို့ပါတီရဲ့တပ်အနေနဲ့တော့မဟုတ်ဘူးဗျအဲ့မှာရှိတဲ့လူတွေကြတော့လက်နဲ့ချတာတဲ့အဖွဲ့တွေလည်းရှိလောက်တယ်အဲ့လိုဆိုတော့မွန်အဖွဲ့တည်းလည်းဖြစ်ချင်းဖြစ်မှာပေါ့တခြားအဖွဲ့တွေလည်းတချို့က BGF လားဘာလားအဲ့လိုအဖွဲ့မျိုးတော့ဖြစ်နိုင်လောက်ပါတယ်ခင်ဗ
ျမွန်ပြည်တက်ပါတီနဲ့ KNU တို့ဟာနယ်မြေချင်းဆက်ဆံမှုရှိနေလို့1988ခုနှစ်မှာ ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီ
အလှည့်ပေးပါဦးမယ်။မလ14ရက်နေ့မှာကြာရောက်တဲ့နိုင်ငံတကာရေကာတာစံကြည်ရင်းနေအခမ်းအနားကိုမြန်မာနိုင်ငံကအရက်ဖက်အဖွဲ့အစည်းတွေစုပေါင်းပြီးနေရာတော်တော်များများမှာကျင်းပခဲ့ကြပါတယ်။မြန်မာနိုင်ငံမှာသဘာဝပတ်ဝန်းကျင်ကိုထိခိုက်စေမဲ့ရေကာတာတိစောက်နေတာတွေအပေါ်ဆန့်ကျင်ရှုတ်ချပွဲတွေကိုလည်းတပြိုင်တည်းမှာကျင်းပခဲ့ကြတာပါ။ဒီအကြောင်း VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါရရှင်
။နိုင်ငံကရေကာတာဆန့်ကျင်နေကိုအရက်ဖက်ဖွဲ့စည်းတွေစုပေါင်းပြီးကယားပြည်နယ်တန်လွင်မြစ်ရှမ်းပြည်နယ်မြောက်ပိုင်းနမတူမြစ်ဘေးတို့မှာဒီကနေ့မတ်လ13ရက်ကစပြီး14ရက်နေ့အထိနှစ်ရက်ကြာကျင်းပကြပါတယ်။ဒီဆန့်ကျင်ပွဲမှာပိုစတာကမ်ပိန်းရေကာတာတိစောက်မှုကြောင့်ဖြစ်ပေါ်လာတဲ့ဆိုးကျိုးတွေကိုပြောဆိုဆွေးနွေးသွားမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာရေအလျက်စီရေကာတာတိစောက်ရေးစီမံကိန်းတွေအတွက်နိုင်ငံတကာကအဖွဲ့အစည်းတွေငွေချေးပေးပြီးယင်းဤမြုပ်နှံနာတွေကိုရှုတ်ချတဲ့အနေနဲ့ကျင်းပပြုလုပ်ရတာဖြစ်တယ်လို့ဒီခန်းသားကိုဦးဆောင်ကျင်းပတဲ့ Burma River Network ကပြောရေးဆိုခွင့်ရှိသူမတ်မီအားစာကအခုလိုပြောပါတယ်
။ဒီတိုင်းနာပေါင်းဆောင်နဲ့စုပေါင်းပြီးတော့မှဒီပဟိထနော်ဒီလိုရတော့ဖြစ်တဲ့ဒီ green ပြီမှာပေါ့အဲ့ဒီမှာတော့ဖြစ်တယ်ဒီတလင်းင်းနဲ့ပေးမှာပေါ့နော်အဲ့ဆိုဒီရေကနိုင်ငံတကာရေကရာဆက်ကျင်ရင်းနေ့ကိုကျမတို့ဒီမှာခန်းနာလုပ်တယ်ဒီ7ည14မိနစ်ပေါ့နော်အမှန်ကဒီ14ရက်နေ့မှာဒီနိုင်ငံတကာရေကရာဆက်ကျင်ရင်းနေ့ပေါ့ကျမတို့ဒီလောက်ရတဲ့ရွယ်ချက်ကတော့ဘာလို့လဲဆိုတော့ဒီလက်ရှိမှာကဒီရေအလစစ်နဲ့ပတ်သက်ပြီးတော့မှဒီလက်ရှိအစိုးရနဲ့ဒီနိုင်ငံတကာဒီငွေကြေးအဖွဲ့တွေပေါ့နော်ပူပေါင်းပြီးတော့မှဒီလက်စစ်နဲ့ပတ်သက်တဲ့ဒီရေကားစင်အနေနဲ့အများအားဆောက်ပါတော့ဒီညမှာပြီးမှာသူတို့ရင်းနှီးမြှုပ်နှံမှုလုပ်တဲ့အပေါ်မှာကျွန်တော်တို့ဒီရေကားဒီဆောက်ဖို့ပေါ့နော်ဒီရင်းနှီးမြှုပ်နှံမှုဒီပတ်စံတွေချေးပေးတာပေါ့အဲ့ဒီပေါ်မှာကျွန်တော်တို့ကအလုံးမရှုပ်ချတယ်ဘာလို့လဲဆိုတော့ဒီလက်ရှိမှာကဒီစစ်ပဋိပက္ခတွေဖြစ်ပေါ်တဲ့နေရာမှာဒီရေကားစင်မှန်ကိန်းတွေကိုလာပြီးတော့မှသူတို့ရင်းနှီးမြှုပ်နှံမှုလာလုပ်တယ်အဲ့ဒီပေါ်မှာကျွန်တော်တို့ဒီနိုင်ငံတကာအဖွဲ့တွေကိုရှုပ်ချတဲ့အနေနဲ့ကျွန်တော်တို့ဒီလူထုအားတွေစုပြီးတော့မှဒီလာဆန္ဒရင်အားပြတဲ့နေရာဒီအခမ်းအနားတစ်ခုလဲကျွန်တော်တို့ပြောလို့ရတာပေါ့
လက်ရှိကောက်ယူထားတဲ့စင်းစရာတွေကမြန်မာနိုင်ငံတဝိုင်းရေကာတာပေါင်း50ကျော်တိစောက်ဖို့ရာထောက်ကိုတွေ့ရှိရကြောင်းရက်ဖက်အဖွဲ့ကြီးတွေကပြောပါတယ်တန်လင်းမြစ်ပေါ်ကရေကာတာစီမံကိန်းတွေကြောင့်ဒေသခံ5သိန်းလောက်ထွက်ပြေးတိမ်းရှောင်နေရတယ်လို့ရှမ်းတဘာဝပတ်ဝန်းကျင်အဖွဲ့ကကိုဆိုင်ခေးဆိုင်ကပြောပါတယ
်။တန်လင်းမြစ်ပေါ်မှာကြည့်လို့ရှိရင်တော့မဆောက်သေးဘူးပေါ့နော်။ဒါပေမဲ့ဆောက်ဖို့တော့ကြိုးစားနေသေးဖြစ်တယ်။ဆောက်ပြီးတော့ဒီတန်လင်းမြစ်တလျှောက်မှာဆိုလို့ရှိရင်ဒီကျွန်တော်တို့အမျိုးမျိုးကြောင်းထွက်ပြေးရတဲ့လူကတော့သူက5သိန်းပါလောက်ရှိပြီပေါ့နော်။တန်လင်းမြစ်အဲ့ဒီတယ်လီမီတခုတည်းနဲ့ကျွန်တော်တို့ကြည့်မယ်ဆိုလို့ရှိရင်တော့ဆိုရင်လည်းရကြတော့သူကအတိကမြင့်ပေါ်မှာကြတော့လဲအတိကမြင့်နဲ့သူ့ရဲ့ဤလက်ထက်ပေါ်မှာဆိုလို့ရှိရင်တိချောက်ဖို့ရတာတာအခုပေါင်း50ရှိတယ်လီမီပေါ်မှာတော့မဟုတ်မြန်မာပြည်မြင့်မြန်မာနိုင်ငံရဲ့မြင့်ပေါ်မှာပေါ့နော်အဲ့ဒါတိချောက်ဖို့ရတာတာ50ဒီမှာကြီး50လောက်ရှိတယ်အကြီးစားရောအလတ်စားရောပါတာပေါ့နော်
မြန်မာနိုင်ငံအတွင်းရေအလျက်စစ်နဲ့ရေကာတာတိစောက်ရေးစီမံကိန်းအများစုကိုအရင်အစ်စ်စိုးရလက်ထက်မှာခွင့်ပြုပေးခဲ့တာမှာရေကာတာတိစောက်မဲ့အနီးပတ်ဝန်းကျင်မှာရှိတဲ့ဒေသခံတွေရဲ့ကန့်ကွက်မှုတွေအပြင်တဘာဝတော်ဝင်ရှင်ထင်းထင်းအဖွဲ့တွေနဲ့လူ့ခွင့်ရေးအဖွဲ့ကြီးတွေစက်ညင်ကန့်ကွက်မှုမျိုးစုံကိုရေးဆိုင်ခဲ့ရပါတယ်အဲ့ဒီထဲမှာအထင်ရှားဆုံးတာတကားတစ်ခုကတော့ကချင်ပြည်နယ်မြစ်စုံမှာတရုတ်နိုင်ငံကတည်ဆောက်မဲ့ရေအားလျက်စစ်ဆေးကိုမြမပြည်သူအများစုကဝိုင်းဝန်းကန့်ကွက်တဲ့အတွက်တမနာဦးသိန်းစိန်အစိုးရလက်ထက်အတွင်းယာယီရဆိုင်ပေးခဲ့တာပဲဖြစ်ပါတယ်ခင်ဗျာ
ကိုထက်အောင်ခန့်ပြောပြသွားတာပါရှင်မကြခင်ထုတ်လွှင့်မဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်မှာတော့မြမနိုင်ငံစံစဘာအတင်းကအခြေခံစဘာဆေးနှုံသတ်မှတ်ပေးလိုက်တာဟာလက်သမားတွေအတွက်ဘလို့ကောင်းကျိုးဆူကျိုးတွေရှိလာမလဲဆိုတာကိုဆွေးနွေးသွားကြမှာပါရှင်။ပါဝင်ဆွေးနွေးနိုင်သလိုစောင့်မျှော်နားဆင်နိုင်ကြပါတယ်။ VOA ရဲ့အင်ကာနေညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8:00ကနေ9:00အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6:00ခွဲကနေ9:00အထိအစီအစဉ်ကိုတော့လိုင်းဒို7 16 25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။မြန ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ဘိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာဘိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လည်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိဆက်ပြီးထုတ်လွှင့်ပေးသွားမယ့် VOA မြန်မာပိုင်းရဲ့မတ်လ13ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ1925 32တို့ကနေဖန်ယူနာဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနာဆင်နိုင်ပါတယ်ရှင်ည9နာရီခွဲကနေစပြီးနာဆင်ရမယ့်အစီအစဉ်မှာတိုက်ရိုက်လေလံဆွေးနွေးကအစီအစဉ်ရှိပြီးတော့အခုအရင်ဆုံးကတော့အင်္ဂါနေ့ညတိုင်းနာဆင်နေကြအမေရိကန်နိုင်ငံရဲ့အစီအစဉ်ကိုထုတ်လွှင့်ပေးမှာပါမခင်ဖြူထွေးကတင်ဆက်ပေးထားပါတယ်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့တွေ့ဆုံကြမဲ့အခြေအနေဟာတနင်္လာခင်ဆယ်စုနှစ်တွေအတွင်းမှာတော့အကြီးမားဆုံးတန်တမာရေးရာတိုးတက်မှုတက်တဲ့တစ်ခုဖြစ်တယ်လို့အမေရိကန်ဆွေးအရာရှိတွေကပြောဆိုနေကြပါတယ်။ဘယ်နေရာဘယ်အချိန်မှာတွေ့ဆုံကြမယ်ဆိုတဲ့အသေးစိတ်ကိုမသိရသေးပေမဲ့လို့အခုလိုတွေ့ဆုံကြမဲ့အကြောင်းကိုပြီးခဲ့တဲ့သတင်းပတ်ထဲမှာပဲရုတ်တရက်ကြေညာလိုက်ပြီးတဲ့နောက်ကမ္ဘာတဝန်းမှာလည်းတန်အံ့တော်ဖြစ်ခဲ့ကြတာပါ။ဒုံးကျည်လူသားဟာသူ့တေတွင်သူတူးနေတယ်လို့တောင်ဆိုပြီးမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကိုချိုးချိုးနှိမ့်နှိမ့်ပြောဆိုခဲ့ပြီးတော့လာပိုင်းတွေအကြာမှာပဲသမ္မတဒေါ်နယ်ထရမ့်ဟာမြောက်ကိုရီးယားနျူကလ িয়ার အစီအစဉ်နဲ့ပတ်သက်လို့တတ်တမန်ရေးအရာအောင်မြင်မှုကြီးအဖြစ်လျှော့ပေါ်ပြောလာပါတယ
် A lot of people thought we're going to war
ကျွန်တော်တို့စစ်ဖြစ်ကြတော့မယ်လို့လူတွေအများပြားကထင်ခဲ့ကြတာပါဒီလိုနဲ့ရုတ်တရက်ကြီးကျွန်တော်တို့တွေ့ဆုံကြမယ်ဒုံးကျည်ပြစ်လွတ်တာတွေဆက်မလုပ်တော့ပဲသူတို့ဘက်ကနျူကလ িয়ার ဆွန့်လွတ်ဖို့လိုလားတာကိုပြောလာတာပါပဲ
သမ္မတထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့တွေ့ဆုံကြမယ့်ကိစ္စနဲ့ပတ်သက်လို့အင်ဂျီရောပြောခွင့်ရရက်ရှာက ABC ရုပ်သံ This Week အစီအစဉ်မှာအခုလိုပြောသွားပါတယ
် At a time and a place to be determined. We don't have an announcement right
now. တွေ့မယ့်နေရာနဲ့အချိန်ကိုဆုံးဖြတ်ရပါဦးမယ်။လောလောဆယ်တော့ထုတ်ပြန်ပြောစရာဘာမှမရှိသေးပါဘူး
။အခုတွေ့ဆုံမယ်ဆိုတဲ့ကိစ္စကအစောပိုင်းအဆင့်စီစဉ်နေတဲ့အဆင့်မှာပဲရှိပါသေးတယ်လို့အင်ဂျီရောပြောခွင့်ရကပြောဆိုသွားတာ
ပါ This potential meeting has been agreed to. There are no additional conditions being stipulated.
တွေ့ဆုံနိုင်ခြေကိုသဘောတူထားရုံပါပဲ။နောက်ထပ်ဘလို့သတ်မှတ်ချက်မှမချသေးပါဘူး။ဒါပေမဲ့သူတို့အနေနဲ့ဒုံးကျည်နဲ့နျူကလ িয়ার စစ်တပ်တာတွေလုပ်လို့မရသလိုအမေရိကန်နဲ့တောင်ကိုရီးယားကြားစီစဉ်ထားတဲ့ပူးတွဲစီလေ့ကျင့်မှုတွေကိုလည်းလူသိချင်းကြားကန့်ကွက်လို့မရပါဘူး။
မြောက်ကိုရီးယားရဲ့နျူကလ িয়ার ချိန်ချမှုတွေကိုသူ့အရင်သမ္မတတွေကထိထိရောက်ရောက်ကင်တွယ်နိုင်ခြင်းမရှိဘူးဆိုပြီးတော့သမ္မတထရမ့်ကဝေဖန်လို့ရှိပါတယ်။သမ္မတဟောင်းအိုဘားမားရဲ့အကြီးအကဲပေးတဲ့ဦးဖြစ်တဲ့ဘန်ရော့စ်ကတော့သမ္မတထရမ့်ရဲ့အနေအများပြီးတော့အယောစားကြီးလာတဲ့အခုချင်းကမှုကလည်းအလုပ်ဖြစ်လိမ့်မယ်လို့မယူဆပါဘူး။
I mean denuclearization is the maximalist objective and the notion that North Korea is
nuclear လက်နက်ဆွတ်လို့ရေးဆိုတာကအဆုံးစုံရည်ရွယ်ချက်ပါ။မြောက်ကိုရီးယားကသူ့ရဲ့ nuclear လက်နက်တွေနဲ့ missile ဒုံးကျည်စွမ်းဆောင်ယူတွေအားလုံးကိုဆွတ်လွတ်ဖို့တထိုင်တည်းမှာသဘောတူနိုင်တယ်ဆိုတဲ့ယူဆကတော့ဘယ်သူမှလက်ခံနိုင်မှာမဖြစ်ပါဘူး။ဒါကြောင့်မလို့အချိန်ကုန်မခံမဲမှန်မှန်ကန်ကန်ဖြည့်ရှင်းနိုင်ရင်ပိုထိရောက်ပါလိမ့်မယ်။တန်တမာရေးချင်းကမှုတွေကိုကျူစုပေမဲ့မှန်မှန်ကန်ကန်လှုပ်ဆောင်ဖို့လိုတယ်ဆိုတာကိုထပ်ပြောချင်ပါတယ်။ဘာကြောင့်လဲဆိုတော့အဲ့လိုမျိုးမလုံနိုင်ပဲနဲ့ကိုယ့်ဘက်ကအကုန်ထုတ်သုံးပြီးမှမအောင်မြင်ဘူးဆိုရင်ပြိပိခါကပို့ပြီးတော့ကြီးထွားသွားနိုင်ပါတယ်
။သမ္မတ Trump ကိုယ်တိုင်လည်းအခြေအနေကစောင့်ကြည့်ရအောင်မယ်ဆိုတာကိုလက်ခံထားတာပ
ါ
။ဘာဖြစ်လာမလဲဆိုတာကိုဘယ်သူသိမှာလဲ။အစဉ်ပြေပြေမယ်မပြေမပြေဘူးဆွေးနွေးပွဲကနေကျွန်တော်ထွက်ကောင်းထွက်သွားနိုင်တာပဲ။ဒါမှမဟုတ်လဲကဘာကြီးအတွက်ရောက်ကိုရီးယားအပါအဝင်နိုင်ငံတွေအားလုံးအကောင်းဆုံးသဘောတူညီချက်ရအောင်ကျွန်တော်တို့ဆွေးနွေးကောင်းဆွေးနွေးနိုင်ပါလိမ့်မယ်။ဒါကတော့ကျွန်တော်မျှော်လင့်ထားတာပါ
။တွေးဆောင်ဆွေးနွေးဖို့ကမ်းလှမ်းလာတဲ့မြောက်ကိုရီးယားရဲ့ရွေးချက်ကိုပါတီချင်းတည်းရဲ့စလုံးကအမေရိကန်လွှတ်တော်အမတ်တွေကတော့အကောင်းမမြင်ကြပါဘူး။ဒါပေမဲ့လည်းစိတ်နှောက်ရှက်ဖြစ်စရာကောင်းလာတဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার စင်ကော်ချက်တွေနဲ့ပတ်သက်လို့တန်တမာရေးနည်းလမ်းနဲ့အပြေရှားနိုင်ခြင်းဖြစ်ပေါ်လာတဲ့အပေါ်မှာဒါကိုအလွယ်တကူညှင်းဆန်လိုက်ဖို့ဆိုတာကလည်းလွယ်ကူတဲ့ကိစ္စတော့မဟုတ်ပါဘူးရှင်။
ခင်ဗျူထွေးစီစဉ်တင်ဆက်ပေးခဲ့တဲ့အမေရိကန်နိုင်ငံရေးစီစဉ်ကိုနားဆင်ကြရတာပါရှင်အခုတော့အင်္ဂါနေ့ညတိုင်းနားဆင်နေကြတိုက်ရိုက်လေလံဆွေးနွေးကစီစဉ်စတင်ချင်းရောက်လာပါပြီ ကမကထာပြုဆွေးနွေးမဲ့မတ်သိန်ကြီးထိုင်တဲ့အတူအစည်းအဝေးထုတ်လုပ်သူကိုအောင်အောင်တို့ရဲ့တိုက်ရိုက်လေးလိုက်ကိုစားလိုက်ကြရအောင်ပါရှင
်။အင်္ဂါနေ့ညချမ်းထိုက်ရိုက်လေးလိုက်အစည်းအဝေးကနေချိုးဆိုပါတယ်ရှင်။ကျမသိန်ကြီးထိုက်ပါ။လေသမားတွေရဲ့အကျိုးစီးပွားတွေကိုအကာအကွယ်ပေးဖို့အတွက်ဆိုပြီးတော့ဒီမြန်မာနိုင်ငံစံစဘာအသင်းချုပ်ကနေပြီးတော့အခြေခံစဘာစည်းနှုန်းကိုတတ်မှတ်ပေးလိုက်ပါတယ်။ဒါပြီးခဲ့တဲ့သတင်းပတ်တွေတုန်းကပါ။တီးနှံပေါက်ဈေးကမရေရပါဘူး။လေသမားတွေလက်တလောကြုံတွေ့နေရတဲ့ပြဿနာကဘယ်ချိန်မှသူတို့စဘာထွက်လာတဲ့အချိန်ပဲထွက်လာတဲ့အချိန်ပေါက်ဈေးကဘယ်လောက်ရှိမလဲဆိုတာလည်းမသိသလိုရောင်းရပါမလားဆိုတဲ့ပြဿနာကလည်းရှိနေတာပါ။နောက်အလုတ်သမားကလည်းရှားပါလေလှုပ်ဖို့အရင်နှစ်ကလည်းမလုံလောက်ဒါတွေကလေသမားတွေကြုံတွေ့နေရတဲ့အခက်အခဲတွေပါအဲ့တော့အခုကနဦးစတင်လိုက်တဲ့တီးနှံပေါက်ဈေးအခြေခံဈေးနှုန်းသတ်မှတ်ပေးလိုက်တာကြောင့်လေသမားတွေအတွက်ဒါပို့ပြီးတော့အဆင်ပြေလာမလားဘာတွေများထပ်ပြီးတော့ပြုပြင်ပြောင်းလဲဖို့လိုအောင်မလဲဒါတွေကိုကျမတို့ဒီကနေ့ဆွေးနွေးကြဖို့ပါရှင်ဥဆောင်ဆွေးနွေးပေးဖို့အတွက်တော့ဒါဆန်စပါးလောကမှာထဲထဲဝင်ဝင်ဆောင်ရွက်နေတဲ့ဒေါက်တာစိုးထွန်းအထူးလည်းမိတ်ဆက်ပေးဖို့မလိုပါဘူးဒါအများလည်းသိကြပြီဖြစ်ပါတယ်ဒေါက်တာစိုးထွန်းကိုဖိတ်ထားပါတယ်နောက်ကျမတို့စီးပွားရေးပညာရှင်ဘောကပြေတာဥခင်မောင်ညိုကိုလည်းဖိတ်ခေါ်ထားပါတယ်အရင်ဆုံးတော့ဆရာဒေါက်တာစိုးထွန်းအရင်ဆုံးဆွေးနွေးပေးပါရှင်ဆရာဒီအခြေခံစဘာစင်းလုံးသတ်မှတ်ပေးလိုက်တဲ့အတွက်ကောင်းကျိုးဆိုးကျိုးဆရာဘလို့များသုံးသပ်ပါလဲရှင်
ကျွန်တော်တို့ကတော့အခြေခံစပါးလေးသတ်မှတ်တာတော့ကျွန်တော်မြင်တာတော့အကောင်းဆုံးကပဲမြင်ပါတယ်။ဘာလို့လဲဆိုရင်တော့ကျွန်တော်တို့ကဒီရက်ရှိညီသားမှာတော့ဒီရက်ကြိုးကြရနော်စပါးစီရကက6သိန်းကျော်ရှိနေတယ်လေ။ဒါ5သိန်းသတ်မှတ်တာမနေဘူးလားဆိုပြီးတော့ကြိုးကြတာတော့ရှိတော့ဘူးနော်။တို့လည်းပဲကျွန်တော်တို့ကစပါးစီစံလေးဆိုတာဒါအနေနဲ့ပြောင်းလဲနေတာပေါ့နော်။ဟိုတက်မယ်ကျမယ်ဆိုတာဘယ်လိုမှမပြောနိုင်ဘူး။တို့လည်းပဲဒါအခြေခံစီရင်တစ်ခုသတ်မှတ်ပြီးညာပြီးဒါဆိုင်ကျူးတဲ့လေသမားတွေတော့ကဘူမျိုးမှသူရဲဝမ်းမဲ့ဆိုင်ကျူးလို့ရနိုင်တဲ့နေသားတခုလို့ကျွန်တော်မြင်ပါတယ်။ဒီလိုလားလူမျိုးဖြစ်ရမျိုးကလည်း2012ခုနှစ်တုန်းကကျွန်တော်တိုင်းပြည်မှာဖြစ်ပွားရတယ်။အဲတုန်းကလည်းကမ္ဘာစံလေးကျသွားတယ်ကြောင့်မလို့ကမ္ဘာကြီးကဒီနေရာကိုကျွန်တော်က2သိန်းခွဲ3သိန်းောက်ပေါ့နော်2သိန်းခွဲဒီကဖြစ်တုန်းကဒီချိန်ကျုံမှုတဲ့ကျွန်တော်ကအဲတုန်းကလည်းအခြေခံကမ္ဘာကြီးဆိုပြီးကျွန်တော်စံမသိန်းကျုံနေနဲ့3သိန်းနဲ့1000တွေနဲ့ကျွန်တော်သတ်မှတ်ပေးပွားတယ်။အထူးသဘောက3သိန်းခွဲစီနေပေါ့နော်။အဲ့ကျွန်တော်မြင်ရတော့ဒါတော့ဘာလို့ဒီဒါစက်ကျူးမဲ့နေသမားတွေပြောတော့အားတခုလိုပဲကျွန်တော်မြင်ပါတယ
်။ဟုတ်ကဲ့ပါရှင့်ဆရာကျေးဇူးပါ။နောက်ဆရာဘောကပေတာဥခင်မောင်ညိုဆရာဘလို့မြင်ပါလဲရှင့်အခြေခံစဘာစင်းနှုံးဆိုပြီးတော့ဒါကုံတယ်ကတတ်မှတ်တာပါနော်ဆန်စဘာလုံငန်းရှင့်အတင်းချုပ်ဆိုတော့ဒီစင်းနှုံးကလေသမားတွေအတွက်အကျိုးဖြစ်စေပါသလားဆရာဘလို့များရှုမြင်ပါလဲရှင့်
အခြေခံလူဒေါက်တာဆိုးထွန်းပြောတာမှန်ပါတယ်အခုကအခြေခံစည်းနှုန်းမလို့အခြေခံစည်းနှုန်းဆိုတာကတော့ဟိုအနေဆုံးသတ်မှတ်တာပေါ့ဟိုအခု6သိန်း9သိန်းဖြစ်တယ်ဒါတွေကပြဿနာမရှိဘူးလေအခု6သိန်းဖြစ်နေတယ်အဲဒါအခုအချိန်ကတော့စဘာပေါ်ပေါ်မင်းမဖြစ်တဲ့အချိန်လည်းမဟုတ်ဘူးလို့နားလဲအဲစဘာပေါ်ပေါ်မင်းမဖြစ်တဲ့အချိန်ကြာရင်တော့အလားအလာကတော့ဒီတည်းကြာဖို့ကြာတတ်တာပေါ့နော်ကြာတတ်တယ်အဲတကယ်ကြမကြဆိုတော့မတည်ပေါ့အဲ့လိုအခြေအနေကိုကြိုပြီးတော့ကားထားတာပါပဲမှန်ပါတယ်ဒါခု6သိန်းနဲ့9သိန်းတိပြတော့6သိန်းအဲ6သိန်း9သိန်းမပေးလို့မရဘူးမဟုတ်ဘူး6သိန်း9သိန်းပေးလို့ရတယ်ဆိုတော့အနည်းဆုံး5သိန်းပေးရမယ်ဆိုတော့အရေးပင်မျိုးဆိုလိုတာပါအဲ့တော့တစ်ဖက်ကလည်းမှန်ပါတယ်ဟိုလေသမားကြီးမှာဆက်လို့ပြောရခက်ခဲပုံများစွာရှိတယ်ဆိုတော့မှန်တယ်အဲ့ဒီခက်ခဲတွေကတစ်ခုတည်းအမှခံလိုက်တော့ပေါ့အနည်းဆုံးကတော့သူတို့စိတ်ကြည်ရမယ်ပေါ့နော်အတိုင်းပါတကူဒီအဲဒီကြည့်တဲ့ဒါကတို့ကြိုးရှိမယ်ဆိုတော့လုံးလန့်ပြကြတာပ
ါဟုတ်ကဲ့ပါရှင့်ဆရာကျေးဇူးတင်ပါတယ်ဆရာတို့နှစ်ယောက်လုံးလေလိုင်းပေါ်မှာခဏနေပေးပါရှင်ဒီကနေ့ပါဝင်ဆွေးနွေးကြမဲ့သူတွေကလည်းနည်းနည်းများပါတယ်စာပို့ထားတဲ့သူတွေကလည်းအများပြားရှိပါတယ်ဆိုတော့ကျွန်မအရင်ဆုံးပဲဒီသောရရှင်ဥဇော်မြင့်ကိုဖိတ်ခေါ်ချင်ပါတယ်ရှင်ပလဲမျိုးကဥဇော်မြင့်ပါဝင်ဆွေးနွေးပါရှင်ဥဇော်မြင့်ကြားပါလားရှင်ဦးဆောင်မြင့်ကြပါဟုတ်ကဲ့
ကျွန်တော်တို့တောင်ပြည်လေမားတွေကခင်းဆက်ဆက်ကြုံခဲ့ရတဲ့ပြဿနာတွေကတော့များရကြတယ်ကျွန်တော်တို့ကဟိုစကားတစ်ခုလဲနေတော့မဖြစ်စေဘူးပြတယ်တော့ကျန်တဲ့အသင်းကလည်းကျွန်တော်တို့ပလဲနေမှာဆိုရင်ဟိုကျုံတဲ့အရန်ထွက်တဲ့မန်ဒီယာတွေပေါ့နော်ကျုံတဲ့ကျွန်တော်တို့တောင်ပြည်မှာဘယ်လိုခံရရလဲဆိုရင်ကျွန်တော်တို့ပြီးခဲ့တဲ့ခြေလာပိုင်း၁၇လပိုင်းဆိုမြို့ချပြည်တော့9000ကျော်သိရှိတယ်အခုပြီးငါပေါ်ဒီမှာဟို2000တောင်ကောင်းကောင်းမဖြစ်ဘူး2000ဝန်းကျင်ပဲရှိတယ်အဲ့လိုပဲကျွန်တော်တို့ကဟိုကျွန်တော်တို့လုံးတဲ့ယင်းနှစ်ဆိုင်ထုတ်တဲ့အချိန်မှာအရန်ဒေးတွေကြောက်ပြီးတော့ကျွန်တော်တို့သင်္ကန်းတွေရရတဲ့အချိန်တောင်သူတွေလက်ထဲမှာရတဲ့အချိန်ရလို့ရှိရင်ဒီသင်္ကန်းကြီးတွေကတော့ဆော့ပြစ်ကြသွားပြီးတော့တောင်သူတွေကအများနဲ့လည်းတင်းခံနေရတာအဲ့လိုတွေပဲဖြစ်နေတယ်အများနဲ့
ဟိုအရင်အစိုးရအဆက်ဆက်ကလည်းအဲ့လိုပဲအခုလည်းအဲ့လိုပဲဖြစ်တယ်ပြီးတော့အစိုးရကစိုက်ဖို့အတွက်ချိပေးတယ်ချိွေတယ်တဘာတွေပါတယ်အတွက်လည်းချိပေးတယ်အဲတောင်သူတွေမျောနေတာအချင်းဝင်မှုကြီးလားကောင်းဝင်နေကျွန်တော်တို့ဒီဘက်တစ်ခုလိုချင်တာတောင်သူတွေကဒီရတဲ့ပြည်နယ်ကိုသူဒီဘက်ကောင်းရချင်တာသူကောင်းရရင်ချစ်ပြရတော့ချစ်လို့တင်ပါလေ။ဒီပြောတဲ့မျိုးလေးပါလေ။ဒါရင်ရတော့လေအကောင်းဆုံးကတော့ကျွန်တော်တို့ကဒီရတဲ့ပြညာကိုအကျိုးမြတ်ရှိရှိတောင်းကျင်နဲ့ချကျင်နဲ့ဘယ်တော့မှအလိုမျိုးမရခဲ့ပါဘူး။တောင်းသူတွေကအများလား။အများလားအတိမ်ခံဘက်ကလည်းဖြစ်တယ်။အခုကျွန်တော်တို့တောင်းသူတွေမိုင်းရင်လှုပ်ရှားတဲ့ဖွဲ့စည်းတွေလည်းအမျိုးမျိုးကိုဒါမှတောင်းသူတွေတဲကိုချင်းပြီးတော့အဲ့လိုလေးလာပြီးတော့လုပ်တဲ့မျိုးဖွဲ့စည်းမျိုးလည်းမရှိဘူး။ကျွန်တော်ဘက်မှာလည်းမဆွေးနွေးဘူး။အမေရိကန်နဲ့လောက်စားတာတွေပဲများကြတယ်ရှင်လေ။တောင်းကျွန်တော်တို့တောင်းသူတွေကအများလားဒီတနေ့မှာဟင်းသုံးခွက်ကြည့်အောင်တော့ချက်မစားနိုင်တဲ့လူတွေအများကြီးရှိတယ်။အများဆန်းနေရတာကျွန်တော်တို့တောင်းပြီးရတာ
။ဟုတ်ကဲ့ပါ။
ကျွန်တော်တို့ဖြစ်တယ်။ဒါကြောင့်ကျွန်တော်တို့ကျန်တဲ့ပြည်နာဇင်းလုံးတွေကိုလည်းခုလိုမျိုးတွေပဲအများတတ်မှတ်ပေးကြည့်ရှင်လေ။ကျွန်တော်တောင်းပြီးရတော့
ဟုတ်ကဲ့ရှင်။
အများလို့အနှင်ခံပွားတယ်။ဒီတိုင်းပါပဲကျွန်တော်လေးလာကြည့်ရင်အားလုံးအဲ့လိုပဲ
။ဟုတ်ကဲ့ရှင်။ဒီ
ချက်တွေမှာကျွန်တော်ရင်းချက်တွေဒီမှာဒီအဆမ္မနာများတယ်။ကျွန်တော်တို့ပို့ပြီးဆိုရင်ဒီအဆမ္မနာချခံရတယ်။အဲ့ဒါအများဖြစ်နေပါလေ
။ဒါ
ဒီကိစ္စကကျွန်တော်ပြုတ်ပြတာပါ။ဟု
တ်ကဲ့ပါ။
နောက်တော့ရှိတဲ့မျိုးစိန်တော့ခုချိန်မှာ2000မရှိရသလိုကျွန်တော်အများကြီးကိုပါပါတယ်။ညာညစ်တာပါကျွန်တော်တောင်းပြီးရ
။ဟုတ်ကဲ့ပါရှင်။ပလင်းမျိုးကဥဇော်မြင့်ကျေးဇူးတင်ပါတယ်။ဥဇော်မြင့်လေးလိုင်းပေါ်မှာခဏနေပေးပါရှင်။ကျမတို့ပြီးတဲ့အခါမှာဟိုအခါတင်နေကိုကျမဟိုဥဇော်မြင့်ကိုပါဝင်ဆွေးနွေးဖို့ပြန်ပြီးတော့ဖိတ်ခေါ်ပါမယ်။ခုနဥဇော်မြင့်ပြောသွားသလိုပါပဲ။ကျမတို့စီမှာစာရေးသားပြီးတော့ဆွေးနွေးထားတဲ့ကိုကျော်ထွန်းလည်းရှိပါတယ်။ကိုကျော်ထွန်းဆွေးနွေးတာလည်းခုနဥဇော်မြင့်ဆွေးနွေးသွားသလိုပါပဲ။နောက်အခုဒီဈေးကမတက်မရှိတဲ့ခါရောက်တော့ဘန်နဲ့စိုက်ဘန်ငွေဆက်ဖို့တောင်းမှမလွယ်ကြပါဘူးတဲ့အဲ့တော့ပဲဈေးနဲ့ဂျုံဈေးတခြားသီးနှံဈေးတွေကိုလည်းအာမခံရကြင်ပါတယ်လို့ကိုကျော်ထွန်းကလည်းဆွေးနွေးထားပါတယ်ဆိုတော့ဆရာဒေါက်တာခင်ဟိုဘောကဘောဗေဒဆရာဦးခင်မောင်ညိုဟိုဆရာသီးနှံဈေးနှုန်းအာမခံချက်ဆိုတဲ့ကိစ္စကဈေးကွက်အနေထားနဲ့ကြီးတဲ့ခါရောက်တော့ဒါလွဲပါမလားရှင်ဆရာလုံးလို့ရနိုင်တဲ့အနေထားရောများရှိပါလားရှင်
ဖြစ်စီဒီနေ့ကကျွန်တော်နားလည်နေပါပဲနောက်ဖြစ်လက်ဖြစ်တင်လည်းမှန်ပါတယ်နောက်ဖြစ်လက်ဖြစ်တင်လည်းအဲဒါဝိမဲ့လည်းဟိုဘယ်လိုပြောရမလဲသတ်မှတ်ပြီးတယ်မဝယ်ဘူးဆိုရင်အဲ့ဒါအဲ့ဒီဈေးနှုန်းသတ်မှတ်တယ်ဟိုဈေးကွက်ရဲ့သဘောနဲ့တော့တိတ်မကန်ဘူးပေါ့လေကိုကတော့အဂျိုစီဝါတခုတည်းသတ်မှတ်တာပေါ့နော်ဒီလေတော်ရည်အဂျိုစီဝါသတ်မှတ်တာပေါ့အဲ့တော့ခုကျွန်တော်ကဒီဆန်စပါးရဲ့နမူနာကိုကြည့်ရမယ်ထင်တယ်နော်ဆန်စပါးရဲ့နမူနာကိုကြည့်ပြီးတော့အစိုးရကလုံနိုင်တယ်အခွင့်အရေးကြီးကလုံနိုင်တယ်ဆိုရင်တော့ဖြစ်တင်ပါတယ်ဟမ်ဖြစ်တင်ပါတယ်ဖြစ်တယ်ဖြစ်တယ်ဖြစ်တယ်ဒါပေမဲ့အဲ့ဒီကျွန်တော်ဒီမှာဈေးကွက်ကတိတ်ပြီးဖွင့်ပြသေးတာမဟုတ်ဘူးဖွင့်ပြရမဟုတ်တော့အဲဘလောက်တောင်နော်လူငယ်ရှင်ကဘလောက်ဝင်နိုင်မလဲအဲဘလောက်နောက်တစ်ခုကတော့ကမ္ဘာဈေးနှုန်းပေါ့နော်ဒါကျွန်တော်ကပြည်တွင်းဈေးနှုန်းတစ်ခုရဲ့ပုံမှန်မူတည်ရလဲမို့ပြည်တွင်းဈေးကတော့ဟိုအထွက်များတဲ့ချိန်ကြရင်ဈေးကျတယ်နော်အဲ့ဒါနဲ့ပြတ်သွားတဲ့အခါကျရင်ဈေးတက်တော့ဒီကလုတန်များနဲ့နေတာပေါ့အဲအခုအပြင်ဈေးနှုန်းကလည်းကြည့်ရသေးတယ်ပေါ့လေဟိုအပြင်မှာကဈေးနေနေပြီးတော့အထက်မှာဈေးများနေဆိုရင်အဲ့လိုမျိုးသိပြောအစီအကျင်းပေါ့လေဖြစ်တော့ဖြစ်တယ်မှာလေဖြစ်တဲ့ဖြစ်စီမှာလည်းမဖြစ်ဘူးတော့လည်းချိန်ယူအောင်မထင်နဲ့ကျွန်တော်တို့အခုဆန်ကိစ္စကိုအရင်စောင့်ကြည့်ရပါတော့เนา
ะဟုတ်ကဲ့ပါရှင့်ဆရာကျေးဇူးပါအဲ့တော့ကျမတို့စီကိုနောက်ထပ်ဆက်ရေးသားပြီးတော့ဟိုပေးပို့ထားတဲ့ဒဂုံမျိုးတက်ကဥလာထွန်းရေးသားပေးပို့ထားတဲ့ဆာမာဆိုလို့ရှိရင်လည်းသူကတော့ဆာအရှိရေးထားပါတယ်ဒါပေမဲ့ကျမသူပြောတာရဲ့လူရင်းကိုကောက်နှုတ်ပြီးတော့ပြောရရင်တော့ဒီ ဓာတ်စီ ဒီဇယ်မြေစီပေါ့နော်ဓာတ်မြေဩဇာမြေစီလို့ခေါ်ပါတယ်တောင်သူတွေကတော့ဒါတွေကိုနိုင်ငံခြားပေါက်ဈေးနဲ့ဝယ်သုံးရပြီးတော့ကိုယ့်စီကထွက်တဲ့စဘာပေးပြောင်းပေါ့နော်သီးနှံတွေရောက်တော့ခါရောက်တော့ပြိပဈေးနှုန်းနဲ့ဟိုမရဘူးဆိုတော့အကြောင်းကိုသူကအဓိကဆွေးနွေးထားတာပါဒါပေမဲ့တောင်သူတွေကတော့ဒီအဆင့်တော့မရောက်ဖက်နဲ့သူတို့ကတော့ဟိုစက်ပိုင်တွေကဝယ်လို့ရှိလို့ရှိရင်သူတို့ကိုမှန်မှန်ကန်ကန်အလေးတင်အောင်မှန်မှန်ကန်ကန်နဲ့ဝယ်စီခြင်းနဲ့ဆိုတော့အဆင့်တော့ပဲဆွေးနွေးကြရတဲ့ဆိုပြီးတော့ပြောပါတယ်။နောက်တစ်ခုကတော့သူဆွေးနွေးထားတဲ့အထက်မှာလေယာဉ်လုပ်ငန်းမှာဆိုလို့ရှိရင်နဲ့စံကုန်တယ်၊စံဆက်ပိုင်၊မြေဩဇာကုမ္ပဏီ၊ပို့သက်ဆေးကုမ္ပဏီ၊လေသမားဒီပါဝင်နေတဲ့အထက်မှာတဲ့လေသမားကလွဲလို့ရှိရင်ကျန်တဲ့အုပ်စုကြီး၄ခုကကြီးပွားနေကြပါတယ်ဆိုပြီးတော့သူကဆွေးနွေးထားပါတယ်။ဆိုတော့ကျမဒေါက်တာစိုးထွန်းကိုဒီကိစ္စလေးဆွေးနွေးပေးစေချင်ပါတယ်ရှင်။ဆရာဒီလယ်သမားတွေကဝယ်သုံးရတဲ့ပစ္စည်းတွေရောက်တော့နိုင်ငံတကာပေါက်ဈေးနဲ့သူတို့ဝယ်သုံးကြရပါတယ်သူတို့ထွက်တဲ့သီးနှံအပေါ်မှာရောက်တော့အာမခံချက်ပေါ့နော်ဈေးကွက်အာမခံချက်နောက်ခါနိုင်ငံတကာပေါက်ဈေးဆိုတာလည်းသူတို့နားမလည်တဲ့အပိုင်းမှာရှိပါတယ်မကြိုက်ဘူးပေါ့နော်ဆရာဒီဟာကပြည်လည်နိုင်တဲ့အနေအထားရှိပါသလားဆရာဘာတွေလုပ်ဖို့များလိုပါသလဲ
ကျွန်တော်ကတော့ဒီကုရားစာကျူရီဒီနယ်မှာတော့နှစ်ပိုင်းရှိတာပေါ့နော်တချို့ဒီနယ်ကျတော့ကျွန်တော်ပြည်ပကိုတည်ပူတဲ့ဟာဆန်ပါဆိုတဲ့ပြည်ပတည်ပူရတဲ့ဆက်ဆက်တာပေါ့နော်တချို့ဒီနယ်ကျတော့လည်းပြည်ပမဟုတ်ပဲဒီရင်းဈေးကွက်အားမျိုးတော့ရှိတာပေါ့လက်ရှိကတော့ကျွန်တော်ပြည်ဆန်ထဲမှာလည်းပြည်ပကိုတည်ပူတဲ့ဆန်ကတော့ကျွန်တော်တက်ပြီးပြည်ပကိုပူတာဒီအမတအဘူစာဆန်ကိုအဓိကပူတာပေါ့နော်ကျွန်တော်က95မှတ်အမတတို့အော်မစဒီအဲဇဝဲရုံတော့ဒါအဓိကပေါ်တာပါအဲ့ဒီလက်ရှိအနေထားတော့ကျွန်တော်မြင်လာတော့ဒီသံဃာဆန်မျိုးကတော့ဒီသင်းသေးနဲ့ဒီဝါးသေးနဲ့ကတော့ဒီဒီဝါးပေါက်သေးတိုင်းတော့လက်ရှိနေတာတော့ဖြစ်နေနေတာတော့ရှိပါတယ်ဒါကြောင့်လက်ရှိကားရဲမို့နော်ဒီအရင်ကျွေးရသေးကျွန်တော်ကဒီပြည်ထဲမှာရှိနေတဲ့ဆန်လေးတော့မှာဒီဝါးဆန်လေးနဲ့ဆန်နဲ့ငယ်မြင့်နေတဲ့ဘိုင်းတော့ရှိနေရပါတော့အဲ့တော့ဒါတော့အခုကတော့ကြောင်းလဲတာပါပဲဒီလိုတော့မဟုတ်တော့ပါတခုတော့ရှိရဲ့ကျွန်တော်အနေနဲ့ပြောစရာရှိတာကဘာလဲဆိုရင်ခဏဒီပြောတဲ့၄ဒင်းတော်မျိုးစမျိုးမှာဗာပြဿနာရှိတယ်ဆိုရင်ကျွန်တော်ကအခုဒီဆံမတင်းကျုပ်ကတမန်လိုက်တဲ့ဟာတဲ့ကျွန်တော်ကဒီကပြန်လေ့လာမယ်ဆိုရင်သူကဒီစူတိုင်းကကိုကျွန်တော်အနည်းဆုံး၁၄ရာခိုင်နှုန်းရှိရမယ်ဟာပြောတာပါတော့နော်အဲ့တော့ပါတဲ့ဟာပြောတဲ့ကြောင့်မို့ကျွန်တော်ကလည်းကျွန်တော်တို့ဒီနေရာဆက်ကြည့်တဲ့နေရာမှာကျွန်တော်ဒီမှာမရှိတာ၆ခန်းနဲ့ dryer တို့ဟာကို၆ခန်းဆိုတော့မရှိဘူးနော်အရှိန်အခါကျတော့ကျွန်တော်ကဇေနမကြီးကသွားရောက်နေဆက်ပိုင်းနေရောင်းနေချိန်မှာသူကစူတဲ့တွေတိတ်များနေခါကျသူကတင်းပူပြီးစောင်းဝယ်တာပေါ့စောင်းဝယ်တဲ့ခါကျတော့ခုနကကျွန်တော်သတ်မှတ်တာတော့46ပေါင်ပဲအမေတကယ်လည်းဝယ်ခါပေါင်50 55ပေါင်ဖြစ်တယ်ဘုန်းတော်ဒါခုနကသူဆွေးနွေးရဲ့အချိန်မှာလည်းပါတာပေါ့နော်အဲကျွန်တော်တို့အနေနဲ့ဒါလိုအပ်ချက်အနေနဲ့ကြည့်မယ်ဆိုရင်တော့အဓိကလိုအပ်နေတာတော့ခုနကအချောက်ခံဆဲလိုဟာမျိုးပေါ့နော်ဒါကတော့ဒီဇေနမကြီးချင်းမဝင်နိုင်ဘူးဆိုလည်းဒါနိုင်တော့အစိုးရအနေပြီးတော့မှသာဝရရှိပြောနေတဲ့ဒုစရလုံးတွေပါဒါနဲ့ချိတ်ဆက်ပြီးသွားလို့လေနောက်တစ်ခုကတော့ကျွန်တော်တို့ကဒီရင်းရှင်တို့ညီညီနဲ့ပတ်သက်ရင်လည်းဒါဆိုးရွားရောကျွန်တော်နိုင်ငံအဖွဲ့အစည်းရောကျွန်တော်တို့ရဲ့ဒီဆံမတင်းကျလို့ဟာရရတဲ့ပူပေါင်းမျိုးကဒီပြင်းနေဆိုတော့ဒီနေရာမှာအနေနဲ့ခေါ်တာဒီခေါ်တာဒီအလေးရင်းတော့မှဝိတ်ဒီအလေးကြီးပြဿနာတွေထိုက်ရောက်တော့ကျွန်တော်တို့ဖြေရှင်းပြနိုင်မယ်လို့မြင်ပါတယ်နောက်တစ်ချက်တော့ကျွန်တော်တို့ဒီမှာအဓိကဖြစ်နေတာတော့အဆင့်အင်းများနေပါတော့ခက်စီရှင်းနေဘယ်လိုများလဲဆိုရင်ဒီမှာလည်းတခါလေသူကပွဲစားခံတယ်ပွဲစားနေဆက်ပိုင်နေတခါတစ်ဆင့်ပွဲစားတစ်ဆင့်ကျွန်တော်တို့ကဒီဒင်းအောင်လို့ကဝရန်နန်ပေါ်ကြီးတန်းတော့လာတယ်အဲမှာသူကပွဲစားတွေခံတယ်တစ်ဆင့်ပဲနောက်တခါဒီဒုက္ခဆက်ပိုင်အထောက်ဝယ်နေပြီးဒီစပူတာသွားတယ်ပြီးဘိုင်ယာသွားတယ်ဘိုင်ယာဆိုလည်းကျွန်တော်ကတကယ်တမ်းအံ့ယူတာမဟုတ်ဘူးကျွန်တော်တစ်ဆင့်ပွဲစားကုန်ပြီဘောစင်ကူကဒီချိန်ခံတဲ့ကုန်ပြီဘောကြီးကရုံးခွင်တာဒီလိုခံတယ်ပြောမယ်ဆိုရင်ကျွန်တော်တို့တိုင်းကအဆင့်ကြီးများနေရပါဘူးနော်ဒီအဆင့်ကြီးများနေရတဲ့အကြောင်းကိုအဲ့အဆင့်တိုင်းအဆင့်တိုင်းမှာကျွန်တော်ကကျိုးတွေကျိုးမြက်တွေပါနိုင်တယ်နောက်တစ်ခုကဒီလူသမားတင်ကြတာနေကျွန်တော်ကဒီဈေးကမလဲကားကားလူသမားတင်ချတာပါနော်အဲ့ဒီဟာချိန်တူတူကျွန်တော်ကကြောင်းလဲနိုင်မှာခုနလက်သမားရေကျိုးနေတယ်သူတို့ရတဲ့ဟိုတင်းတင်းများတဲ့ဈေးတို့သူတို့ကဈေးပူဇာနာနိုင်နေတာရှိတာပါနော်အဲကျွန်တော်ကခုနကပြောတဲ့ fine gauge price ပေါ့နော်။ဒါကဒေသမှရရတဲ့ဈေးလုံးနဲ့တကယ်နောက်ဆုံးအဲဒီမှာ price ကြားမှာအဆင့်ကြီးများတဲ့ကြောင့်အဲဒီအဆင့်ကြီးလိုက်ပါကျွန်တော်တို့အနေနဲ့ဒါဒီဈေးကြီးများနေလို့ကျွန်တော်မြင်ပါတယ်။နောက်တစ်ခုကဒုတိယအချက်အနေနဲ့ဆွေးနွေးချင်တာကတော့တရီပို့ဆောင်ကပါနော်။ဒါတော့တန်းဒီမှာတရီပို့ဆောင်ကဟိုရှေ့တော်အားရှာမှာတော့အများဆုံးပါရှိနေ။အော်ပြီးပါဖို့ရဲ့ဒီဆန်လို့တဲ့ဆန်တန်ဖို့ရဲ့အနည်းဆုံး25နေ30လောက်နှုန်းကဒီ logistics တို့ခေါ်တဲ့ရုပ်ဆောင်ဒုလောင်ကမှာကျွန်တော်ကုန်ရပြီဖြစ်နေ။အဲတော့ဒါတွေကိုကျွန်တော်တို့ရှော့ချနိုင်မယ်ဆိုရင်တော့ဒါလည်းအမားရဲ့အနေနဲ့လေထိုက်တင်တဲ့ဈေးပူရလာနိုင်တဲ့အနေထားတော့ကျွန်တော်မြင်ပါတယ်
။ဟုတ်ကဲ့ပါရှင်ဆရာကျေးဇူးပါ။အခုဟိုပါဝင်ဆွေးနွေးမယ်ကျွန်တော်သောရရှင်ကိုခင်မောင်လွင်ကိုကျွန်မဖိတ်ခေါ်ချင်ပါတယ်ရှင်။ကိုခင်မောင်လွင်လူရင်းတူရှင်ဝင်ရောက်ဆွေးနွေးပါရှင်။ကိုခင်မောင်လွင်ကြားပါလားရှင
်။အဆုံးသက်ပါရရှိပါမယ်။တန်တန်မားညာကြီးဘွားလုံးလုံးကြီးဒီရက်တွေကအထောက်အကူကြီးနိုင်ပါတယ်။တန်လေမာကြီးဒီကဒေဝချက်များကတော့အပတ်ကြီးခိုင်နွားအပြင်ကရှားပွားနေခြင်း၊နံပါတ်နေစက်သုံးရင်ရှားပွားနေခြင်း၊နံပါတ်၃အမတ်ဆက်တွေမကောင်းခြင်း၊နံပါတ်၄အလုပ်သမားရှားပွားနေခြင်း၊နံပါတ်၅စိုက်ပျိုးရာတွင်ကုန်ရစီရာအလုံးကြီးနေခြင်း၊နံပါတ်၆ကတော့ပြည်ညာရောရဲ့ပြည်ညာဆက်ခြင်းတွင်ဒီအောင်းကြီးမှာအလုံးကြီးချခြင်းနေခြင်း၊နံပါတ်၇ကတော့ဒီမှာဖြစ်နေတယ်ဒီမှာအကြီးကြီးအရင်ညာချင်းနေကြည့်လို့ကြောင့်ဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ကျေးဇူးတင်ပါတယ်ဥက္ကမောင်လင်ကျေးဇူးအထူးတင်ပါတယ်ရှင်ကျမနောက်ထပ်ဥက္ကမောင်လင်ဟိုဆွေးနွေးထားတာတွေကိုကျမပြီးတော့မှပဲဟိုဥဆောင်ဆွေးနွေးပေးသူတွေကိုပြန်ပြီးတော့ဟိုပေးပါမယ်ရှင်အခုတော့ကျမကိုနေဦးလင်းကိုတက်ဆက်ထဲမှာပဲဝင်ရောက်ဆွေးနွေးစီကျင်ပါတယ်ရှင်ကိုနေဦးလင်းဝင်ရောက်ဆွေးနွေးပါရှင်
ဟုတ်ကဲ့ဗျာတိကျချက်ကတော့ဈေးနှုန်းကအစိုးရသတ်မှတ်ပေးတာအကြမ်းရင်းသတ်မှတ်တာပဲဖြစ်ဖြစ်ပါပဲဖြစ်ဖြစ် market ရဲ့သဘောအရ interrupt လုပ်တာပဲဗျာအဲ့ဒါဆိုရင်တော့မမှန်ဘူးလို့ပဲကျွန်တော်ကပြောမှာဗျာတကယ်တော့ကမာပြီးမှခုနကျွန်တော်ပြောတာရင်ကျွန်တော်လည်းလယ်သမားသားမိပါနော်ငငယ်ရဟိုရှင်းတော့လယ်လောက်လာခဲ့တဲ့လူပါပဲအဲ့တော့ကျွန်တော်ပြောချင်တာဟိုကျွမ်းကျင်တဲ့လူတွေပညာရှင်တွေထိုးတဲ့လူတွေကတကယ် ground ရဲ့အဖြစ်အပျက်တွေကိုသိချာနားမလည်ဘူးလို့ပဲနံပါတ်1ကျွန်တော်ပြောချင်တယ်ပေါ့နော်ဒီချက်ကတော့ကျွန်တော်ဗာပြောချင်လဲဆိုတော့ production တစ်ခုကို market ထဲရောက်ဖို့သာမှာဂျာထဲမှာ transaction တွေများနေလို့ရှိရင်လိုတဲ့နေရာကိုဟိုလိုတဲ့အကျိုးမြတ်တာတကယ်ရင်းနှီးထုတ်လို့ရတယ်ဆိုတာမရနိုင်ဒါအခြေကြတဲ့အတွက်ပဲအဲ့တော့ဗမာပြည်မှာပြောင်းလဲသင်ရတဲ့ကိစ္စတွေကနံပါတ်1ကတော့ရှင်းပြောလို့ရှိရင်ပေါ့ဗျာ test ပေါ့ကျွန်တော်တရုတ်ပြည်ကနေပြီးတော့ကျွန်တော်ပြောပြမယ်တရုတ်ပြည်တိုးတက်တာဘယ်လိုလုပ်သွားလဲဆိုတာကိုကျွန်တော်အကြမ်းကြီးပြောပြမယ် WTO ဝင်သွားပြီးတဲ့နောက်မှာခင်ဗျားမီးကစ်ပဲထုတ်မီးကစ်ကိုနော်ကွန်တိန်နာတစ်လုံးထုတ်ကွန်တိန်နာ exporter ထုတ်နိုင်ရင်သူကပေါက်စုသဘောမျိုးသူကအကုန်လုံးပံ့ပိုးပေးတယ်ဆိုလိုတဲ့သဘော export ကိုပံ့ပိုးပေးအဲ့တော့သူကနိုင်ငံသားကိုပို့ဖို့ကြည့်ပဲအကုန်လုံးတယ်လုံးတဲ့အခါကျတော့အတိုင်းကြီးဟာရှင်းပြောရင်ပတ်စံကြီးရှိမိသွားတယ်ပေါ့အလုပ်တွေလုပ်တယ်ပတ်စံကြီးရတယ်အဲ့တော့ကျွန်တော်တို့တိုင်းပြည်မှာက test ကိုအများကြီးတင်လိုက်တော့နိုင်ငံသားကိုရောက်ဖို့ဆိုတာလည်းမလွယ်ဘူးကျွန်တော်စင်ကာပူမှာနေတယ်နော်1998ခုနှစ်မှာနော်ခိုက်ပစ်ဖြစ်တယ်ခိုက်ပစ်ဖြစ်တော့ဒီမလေးရှားကဘာလုပ်လဲဆိုတဲ့အခါ eco base ပေါ့နော်ဒီ agriculture base eco ကိုပြောင်းလိုက်ရဘာလို့ဆို industry တို့ကိုစိတ်မချလို့ပေါ့နော် market ရဲ့သဘောအရအဲ့တော့စင်ကာပူမှာကြားတဲ့အခါကျတော့29%ပဲအဲတကယ်ကြီး29ကျပ်ဆိုလည်းမပြောင်းဘူးသူလည်းတော့ဝယ်လက်ကမပြောင်းဘူးကိုတွင်းလက်ကပဲပြောင်းတယ်တွင်းလက်ကလည်းသူရိုးရင်းအချင်းပြောရင်မလေးရှားမှာရောဟိုစင်ကာပူမှာရောသူတို့ပဲယူထားတယ် market ကဘီယန်နန်ဆန်ဆိုတာမရောက်သေးပါဘူ
း
ကျွန်တော်ပြောနေတာကျွန်တော်တို့တိုင်းပြည်ကလူတွေဖွံ့ဖြိုးတိုးတက်ဖို့ဆိုတာနံပါတ်1ကအလုံးလုံးတဲ့လူတွေများလာဖို့တက်ကိုရှော့ပေးရအိဖို့ကိုများများထွက်ပေးရနောက်တစ်ခုကသူလောက်ရမဲ့စနစ်ကလွယ်လွယ်လေးပါဒီနေ့ဆိုရင်ကျွန်တော်လုံးရတဲ့တပတ်ကဆိုလို့ရှိရင် internet ထဲကနေပစ္စည်းတစ်ခုကိုဝယ်လိုက်တယ်ကျွန်တော်တပတ်အတွင်းဆိုရောက်တယ်ဒီနေ့လူတိုင်းမှာ internet ပမာကြီးမှာဖုန်းသုံးနိုင်တယ်ဘာကြောင့်ဒီ trade လုပ်ဖို့အတွက်ဟလာကိုလိုင်းစင်းလျှောက်ပါအောင်ဒီလိုင်းစင်းလျှောက်ပါအောင်ဘာဖြစ်လို့တိုင်းပြည်ကို block လုပ်နေတာလဲ
ဟုတ်ကဲ့ပါကိုနေဦးနဲ့
အကြဆုံးမှုကိုဥတည်ခဲ့လို့ပဲရှင်တယ်အမေတို့ရဲ့သူချင်းရင်ခင်ဗျားတို့ဘလောက်ပဲပညာတတ်တာဘလောက်ပဲတော်တော်နော်ဒီတက်နာတွေကတစ်ခုပြီးတစ်ခုမပြီးနိုင်ဘူးလို့ပဲကျွန်တော်ပြောပြ
ဟုတ်ကဲ့ပါကိုနေဦးလင်းပြောတဲ့အထက်မှာကျွန်မနှစ်ခုပေါ့နော်ထုံထုတ်ပြောရရင်တော့ဒါပို့ကုန်ဟိုချက်ဖို့ပို့ကုန်ဈေးကွက်ဆိုတာမှာအစိုးရဘက်က block လုပ်ထားတဲ့အနေအထားမျိုးတွေများရှိပါသလားဒီပို့ကုန်ဈေးကွက်ပေါ့နော်ဆရာဒေါက်တာဆိုးထွန်းဆရာဆွေးနွေးပေးပါရှင်ပို့ကုန်ဈေးကွက်မှာမြန်မာထုတ်ကုန်တွေကတေချာမှုရှိပါသလားဘလို့အခက်အခဲတွေရှိပါသလဲဆရာ
လက်ရှိကတော့ဒါ block လုပ်ထားတာတော့မရှိပါဘူးကျွန်တော်ပို့ကုန်မှာတော့လက်ရှိနေထားမှာတော့ဒါဟိုစံတပါးဆိုလည်းဒါနှစ်ပေါင်း60အကျင်းမှာအများဆုံးပါတော့တန်ချိန်3တန်းမှ4တန်းလောက်ရှိကျွန်တော်ရဲ့ school ဆိုရင်ဒါအမေရိကန်နိုင်ငံကိုကျောင်းထောင်ပါပြီပေါ့နော်အမေရိကန်တန်ချိန်3တန်းကျော်ကျွန်တော်3တန်းမှ4တန်းဆိုတော့ကျွန်တော်အနေနဲ့ပြောရင်တော့ဒါပို့ကုန်ပိုင်းမှာတော့ဟိုကြီးကြတော့ပိတ်ဆို့ရတာမရှိဘူးပေါ့နော်ဟိုခုနပြောလို့ကျွန်တော်တို့ဟိုမတွေ့ရပါဘူးဒါတော့နောက်တစ်ခါကျွန်တော်ကဒါလက်ရှိမှာလည်းကျွန်တော်ရုပ်သက်ဆိုတာပုံကွန်ပြရတယ်ကြောင့်မလို့အရင်ကတော့အစိုးရကုန်တယ်တရားဆိုပြီးမှဒီနေရာသက်ကိုဒီအဓိကကင်ကြော်ရအစိုးရပဲထိလုပ်ထားတယ်နောက်ပိုင်းတော့ကျွန်တော်ကပုံကြီးကကဏ္ဍကိုပဲတရားရရင်လုံးဆောင်ရနေရတယ်ကြောင့်မလို့ဒီပုံကွန်ပိုင်းတော့ဒီကထိလုပ်တဲ့အားတော့ကျွန်တော်အနေနဲ့မတွေ့ရပါဘူ
းဟုတ်ကဲ့ပါရှင်ဆရာကျေးဇူးပါအဲ့တော့ဒီလေသမားတွေရဲ့အခြေခံလိုအပ်ချက်တွေလို့ဒါအထက်ချက်တွင်းချက်ဟိုတိထားတာမဟုတ်ဘူးလို့လဲဒါကိုနေဦးလင်းဆွေးနွေးသွားတဲ့အထက်မှာလဲပါပါတယ်နောက်တစ်ခုကလေသမားတွေအနေနဲ့ခုနကိုခင်မောင်လင်းဆွေးနွေးသွားတဲ့အထက်မှာလဲသူတို့မှလဲလိုအပ်ချက်တွေရှိပါတယ်အဓိကခိုင်းနှွားတို့နောက်ခါလေလုတ်သားတို့နောက်ခါငွေရင်းငွေနီးမရှိတဲ့ပြဿနာတွေလည်းရှိပါတယ်လေသမားတွေရဲ့အဓိကကတော့သူတို့ကဟိုစဘာပဲဖြစ်ဖြစ်ဘာပဲတီးနံကမထွက်ခင်မှာဂျိုးရောင်းရတဲ့အနေအထားရှိပါတယ်သူတို့ရဲ့လုပ်ငန်းစရိတ်တွေဆိုတော့ဒီအပိုင်းမှာဆရာဦးခင်မောင်ညိုဒီအပိုင်းမှာအစိုးရဘက်ကလေသမားတွေကိုဟိုကူညီပေးနိုင်တဲ့အနေအထားများရှိပါသလားရှင်လေသမားတွေရဲ့အခြေခံလိုအပ်ချက်တွေပေါ့နော်သူတို့မှာဟိုလုတ်သားဆအရင်းနှီးရဆအကုန်လုံးကဟိုမလဲပတ်နိုင်ဘူးဆိုတဲ့အခြေအနေမျိုးမှာအစိုးရဘက်ကကြားဝင်ပေးဖို့များလိုအပ်ပါသလားလုံနိုင်စွမ်းရောရှိပါသလားဆရာ
နှစ်ခုပေါ့ဗျာဟိုတော့တော့ဒီတင်ကူမနေဘူးလေဆိုတော့အဲဆရာပြောလို့ပေါ့အော်ဒီကွဲမို့လို့အစိုးရကတော့မပါဘူးဆိုတော့လည်းမဟုတ်ပါဘူးအခုဟာကတော့ဟိုအဖွဲ့အစည်းတစ်ခုပေါ့နော်ဟိုဆန်စပါးတင်ကူကနေပြီးဒီတတ်မှတ်လိုက်တဲ့လုံမှာဒါအစိုးရကတတ်မှတ်တာမဟုတ်ဘူးအဲသိကမှုရအများကြီးတိုက်ကြည့်နေတယ်ပြောတော့အဲ့ဆရာပြောပါတယ်ထင်ပါလဲပါတယ်ဒီမှာပြဿနာတွေကအများကြီးပဲဥပမာတစ်ခုပေါ့နော်ဟိုကျွေးနွားပေါ့ဟောကျွေးနွားကအခုဆိုရင်အရှင်ကိုနိုင်ငံများပို့လို့ရတယ်နိုင်ငံများပို့လို့တစ်ခုရှိတာကအဲ့ဒီအရှင်ကြီးအကုန်ပို့လိုက်လို့ရှိရင်ဒီမှာဘာနဲ့တွားပြီးခွင့်ရရပြတ်မှာလဲအဲ့ဒီလိုပြဿနာရှိတယ်အခုတော့ဒီမှာနောက်လုံသမားလည်းလုံသမားလည်းအပြင်ထွက်ပြီးလုံလုံကြတာများတယ်ကျတော့အခုမကောင်းတဲ့နေရာကောင်းတာဖြစ်လာတဲ့ခါကတော့ဆက်ဒီပို့ပြီးပေါ့နော်ဒီဆက်ကြီးမှပို့ပြီးတုံးလာကြတော့ဒါကတော့သူ့ဟာနဲ့သူညှိသွားကြတာပေါ့ဗျာဒါဟိုအစိုးရကတော့ဆက်မှုတွေကဆက်မှုတွေနဲ့ကြီးကြုံတာကြားပြီးဒီကျွန်းလုံးတွေလေးတွေကအဲ့ဒီကလုံးတွေကြားရတာပဲတုံးတော်လေးလေသမားလေသမားနဲ့တကယ်ညှိခွေချင်နေတာတကယ်ဆက်မှုဟိုပေါ့နော်မတုံးလို့မဖြစ်ဘူးဆိုတဲ့ခါကျတော့မတုံးတဲ့အဆင်ကြီးရောက်သွားတယ်အစိုးရကတော့သူ့မှာလုံချရရအများကြီးပဲနောက်ပြလုံနေတာခံနေနေပဲရှိသေးတယ်အဲ့တော့တော့ဒီစနစ်အရာပြောရရင်လည်းဒီတော့ကတော့စိုးတွင်းလို့ပြောလို့ပြောလို့ဒီပုဂ္ဂလိကကဥဆောင်ဖို့ပေါ့ဥဆောင်နေတော့မှအဲသူကအဲရှိရဒီရမဆိုတဲ့ဘောပေါ့ဒီအဲ့ဒီတဘောမျိုးဖြစ်နေတာတော့အစိုးရကတော့လုံချရရအများကြီးပဲကျွန်တော်ကဘယ်နေရာပြီးတဲ့အဲ့ဒီဟာကိုဆွေးနွေးမယ်နောက်တစ်ခုကဟိုဆိုရှယ်လိဂီမဟုတ်တော့ဘူးကျွန်တော်မှာအဲ့ဒီအတွေးခေါ်လဲရှိရဟိုဒီတစ်ခုဆိုလို့ရှိရင်အစိုးရလုပ်ပေးရမယ့်အပိုင်းပါပေါ့နော်အဲ့တော့အစိုးရကလုပ်ပေးနိုင်လာလို့ရှိရဥပမာပြင်စီမင်းစီကံနဲ့မြောင်းရဝယ်ကြဖို့လို့နော်အဲဒီမှမှန်လည်းရဖို့လို့အမှစိတ်မချရဲဆေးဝါးတွေသဘူတက်စီတွေအဲဒါလေးတွေမတုံ့မှုလို့ဆက်ဆက်တစ်ချက်ပါလို့ဒီကတော့ဒီစီမံကြီးကနေရခင်းနိုင်မှာရှိပါတ
ယ်ဟုတ်ကဲ့ပါရှင်ဆရာကျေးဇူးတင်ပါတယ်ရှင်ဒီလေယာကဏနဲ့ပတ်သက်ပြီးတော့ဆွေးနွေးရရင်တော့ဆွေးနွေးစရာဒီကတော့အများကြီးပါပဲဒါပေမဲ့ဒီကနေ့ဆွေးနွေးပွဲကတော့အချိန်ဖြစ်သွားပြီဖြစ်လို့ကျွန်မတို့ဒီမှာပဲရန်နာခွင့်ပြုပါရှင်ဥဆောင်ဆွေးနွေးပေးခဲ့တဲ့ဒေါက်တာဆိုးထွန်းစီးပွားရေးပညာရှင်ဆရာဦးခင်မောင်ညိုအပါအဝင်ပါဝင်ဆွေးနွေးခဲ့ကြသူတွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ရှင
်မတင်ကြီးထိုက်စီစဉ်တင်ဆက်ပေးခဲ့တဲ့အင်္ဂါညတိုက်ရိုက်လေးလမ်းဆွေးနွေးကန်စီစဉ်ကိုနားဆင်ကြကြရတာဖြစ်ပါလေရှင်အခုကြာတာပရိနိညထိတ်တန်းရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုရန်နိုင်ကပြောပြပေးပါဦးမရှင
်အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ကိုဒီကနေ့ပဲယာရုကနေဖယ်ရှားလိုက်ပြီးတော့သူ့နေရာမှာ American ဘိုးထောက်လန်းရေး Agency CIA ကြီးကမိုက်ပွန်ပီယိုကိုအစားထိုးခန့်လိုက်ပါတယ်ဝန်ကြီးတီလာဆန်နေရာမှာတာဝန်ယူမဲ့ CIA ညင်ကြားရေးမှူးနေရာမှာတော့ပထမဆုံးအမျိုးသမီး CIA အကြီးအကဲဖြစ်တဲ့ Gina Hasper ကိုစားထိုးလိုက်ပါတယ်။ဝန်ကြီးတီလာဆန်ကိုအခုချိန်မှာယာရုကနေဖယ်ရှားလိုက်တာဟာသမ္မတထရမ်ပ်အနေနဲ့လာမယ့်မြောက်ကိုရီးယားနဲ့တွေ့ဆုံဆွေးနွေးမှုတွေနဲ့လက်ရှိသွားနေတဲ့ကုန်သွယ်ရေးဆွေးနွေးပွဲတွေမတိုင်ခင်မှာလူသစ်တွေနဲ့အစားထိုးလှုပ်ဆောင်သွားကြတာကြောင့်ဖြစ်တယ်လို့အင်မီရောအကြီးတန်းတာဝန်ရှိသူတို့ကဒီကနေ့မှပြောကြားလိုက်ပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ဟာအာဖဂန်နစ္စတန်နိုင်ငံကဘူးမြို့ကိုကြိုတင်ချင်ကြခြင်းမရှိဘဲနဲ့ဒီကနေ့မှတွားရောက်ခဲ့ပြီးတော့ဒါဟာအာဖဂန်သမ္မတအက်စ်ရက်ဂါနီကတာလီဘန်တွေနဲ့ညီညာရေးဆွေးနွေးဖို့ကမ်းလှမ်းခဲ့ခြင်းကဆက်ပြီးတော့အမေရိကန်သမ္မတထရမ့်အစိုးရအဖွဲ့တာဝန်ရှိသူတဦးအနေနဲ့ပထမဆုံးအချိန်တွားရောက်ခဲ့တာလည်းဖြစ်ပါတယ်။ရခိုင်ပြည်နယ်ကပဋိပက္ခတွေတွင်နိုင်ငံကအဆင့်ရာဇဝမှုမြောက်တဲ့လုပ်ရက်တွေကိုကျူးလွန်ခဲ့ကြောင်းကုလသမဂ္ဂထိပ်တန်းအရာရှိတယောက်ကပြောဆိုလိုက်ပါတယ်။ရိုဟင်ဂျာမွတ်စလင်တွေပေါ်မှာတပ်ဖြတ်မှုညှဉ်းပန်းနှိပ်စက်မှုအာရမပြုကျင့်မှုခွဲခြားဆက်ဆံမှုစတဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ပြီးရှင်းလင်းဖယ်ရှားဖို့ကြိုးပမ်းခဲ့တဲ့သတင်းချက်လက်တွေရရှိခဲ့ကြောင်းလူမျိုးတုံးတပ်ဖြတ်မှုကာကွယ်ရေးကုလသမဂ္ဂအထူးကိုယ်စားလှယ်အတမာတန်ကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုခဲ့ပါတယ်ခင်ဗျာ
။အင်္ဂါနေ့ညနောက်ဆုံးရထားတဲ့သတင်းချင်းချုပ်ကိုကိုရနိုင်ပြောပြပေးသွားတာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လို့ရပြုကကိုအောင်အောင်ဖြစ်ပြီးတန်ဖတ်အင်ဂျင်နီယာကတော့ Peter Henley ဖြစ်ပါတယ်ရှင်။အခုထုတ်ပြန်ပေးခဲ့တဲ့စီစဉ်တွေကို VOA မြန်မာပိုင်းအစီအစဉ် Internet စာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။ဒီအစ်ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောရရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.